Welcome to the Voice of America in Burmese.
ဒီနိုင်ငံနိုင်ငံတော်အလုံးဘေးရန်တွေပေါင်းကကြီးရှင်းကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဒီလ28ရက်ဗုဒ္ဓညဘက်အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကြော်ကြော်သိမ့်ပါ။ဒီအစီအစဉ်လေးကိုလိုင်းလိုမီတာ31 32 50တို့ပြင်ဒုတိယနိုင်ဘက်မှာလှလမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ website burmese.viewnews.com နဲ့ Facebook စာမျက်နှာ view burmese news မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ကနားဆင်ရမယ့်သတင်းတွေကတော့နိုင်ငံတော်မှာဆရာနာဒိမှုစန့်ကျင်ကောက်ွက်ပွဲတွေကိုနီးလဲအမျိုးမျိုးနဲ့ဆက်လုပ်နေကြတဲ့အထက်စမ်းတစ်တဲ့ဤတွေနဲ့ပါလှုပ်လာနေကြတာ။တမူးနဲ့မြင်းကြံမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်တိုက်ခတ်ခဲ့ပြီးအခြေအနေတင်းမာနေတဲ့မင်းတပ်မှာတော့နှစ်ဖက်ဘယ်လိုများညှိနှိုင်းသဘောတူခဲ့ပါသလဲ။
ဒါတော့ဘုံချရတာကျွန်တော်တို့ကလေးကြီးခုနကဦးပြန်ထောက်ပြေးတယ်သူတို့ဆီကပြိမိနေတဲ့သူဟာမှုနဲ့စစ်သားတချို့ကိုကျွန်တော်တို့ကအောက်ကိုပြန်စင်ဖို့လမ်းထွန်ပြေးရဲ့
ဒီကြောင့်ပြည်စုံတဲ့သူ CDM လုပ်နေသူတွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်အပေါ်တုံ့ပြန်ချက်တွေနဲ့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြဖို့ရှိပါတယ်နောက်ပိုင်းမှာတော့လူလူနဲ့ကြံပါရေးမြမအခြေသုံးသက်ချက်နဲ့အားကစားသတင်းစွာတွေကိုထုတ်လွှင့်မှုရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ
မြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်မပေးမချင်းဆွေးနွေးစကားပြောဆိုတာတွေလုပ်မှာမဟုတ်ဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရကအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကိုတုံ့ပြန်လိုက်ပါတယ်။သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိပြန်လွှတ်ပေးပြီးမှတွေ့ဆုံဆွေးနွေးနိုင်မယ်လို့ NUG ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းရဲ့ကြေညာချက်မှာပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကတော့ဘလို့မှချက်မျိုးမှထွက်မလာသေးပါဘူး။စစ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်နေတဲ့မြန်မာအကြက်အတဲကိုဖြေရှင်းပေးဖို့အာဆီယံအသင်းကကြိုးပမ်းနေတာဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့ဖက်ပေါင်းစုံတွေ့ဆုံဆွေးနွေးဖို့တိုက်တွန်းနေတာပါမြန်မာအကြက်အတဲကိုဖြေရှင်းနိုင်ဖို့အတွက်အကြမ်းဖက်မှုတွေရပ်ပြီးတော့ဆွေးနွေးဖြေရှင်းဖို့အာဆီယံအထူးကိုယ်စားလှယ်တူခန့်ထားပြီးတော့မြန်မာပြည်ကိစ္စမှာဝင်ရောက်ညှိနှိုင်းဆောင်ရွက်ဖို့အချက်တွေပါတဲ့ဘုံသဘောထား၅ရပ်ကိုပြည်ခဲ့တဲ့အာဆီယံကောင်ဆောင်များအစည်းအဝေးမှာချမှတ်ခဲ့တာပါပေါ်ချုပ်မူကြီးမင်းအောင်လိုင်းကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာအရေးအာဆီယံအစည်းအဝေးကဘုံသဘောတူညီချက်အရာထုတ်ပြန်လိုက်တဲ့အကြံပြုချက်တွေအပေါ်မှာမြန်မာနိုင်ငံရဲ့တည်ငြိမ်မှုအခြေအနေပေါ်မူတည်ပြီးတော့လက်ခံစဉ်းစားမယ်လို့မြန်မာစစ်ကောင်စီကတုံ့ပြန်ထားပါတယ်။အာဆီယံအနေနဲ့မြန်မာအရေးကိုဖြည့်ရှင်ပေးခြင်းနဲ့ဆိုရင်မြန်မာပြည်သူတွေကိုတရားဝင်ကိုစားပြုတဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့သာဆက်သွယ်ဆောင်ရွက်တင်တယ်လို့လည်း NUG ကပြောပါတယ်။ဒီလိုအချိန်မှာပဲစစ်ကောင်စီကအကြမ်းဖက်နှိမ်နေတဲ့ကြားကနိုင်ငံအနှံ့ဆန္ဒပြပေါ်ရည်လဲပုံစံမျိုးစုံနဲ့ပေါပေါက်နေစေပါနေ့စဉ်ချစ်တဲ့ဆန္ဒပြတဲ့မန္တလေးမြို့ကတပိတ်စစ်ကြောင်းတွေကိုစစ်ကောင်စီတပ်တွေကအေးအားသုံးဖြိုခွဲပြီးတော့အဖမ်းဆီးတချို့လည်းရှိခဲ့ပါတယ်နိုင်ငံအထက်ပိုင်းမြစ်ကြီးနားကနေအောက်ပိုင်းတဝဲမြို့ရာမကနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းကမြို့ဝါတွေမှာလည်းပြည်သူတွေကနေမျိုးစုံနဲ့ဆန္ဒထုတ်ပေါ်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေကအကြမ်းဖက်နေနေရမှာဒီကနေ့ထိဆိုရင်လူ955ဦးသေဆုံးခဲ့တဲ့ဆိုရဲ AAPP မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးစီရင်တဲ့ပတ်သက်လို့တည်ဆင်းဟာမမှန်ကန်ပဲဖောင်းပွားနေတယ်လို့မြန်မာစစ်ကောင်စီကကြေညာပြောဆိုပါတယ်တကယ်တမ်းသေဆုံးသူက140ဖြစ်ပြီးတော့သူတို့တဦးချင်းရဲ့မူခင်ဖြစ်ရတွေကိုအသေးစိတ်မှတ်တမ်းယူထားတယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ်APP ရဲ့စီးရင်ဖော်ပြချက်ဟာ Facebook လူမှုကွန်ရက်ကရတဲ့အချက်အလက်တွေနဲ့မမှန်မကန်ပြောဆိုမှုတွေကိုကိုးကားထားတယ်လို့လည်းဆိုပါတယ် APP ပြောခွင့်ရသူကတော့သူတို့စီးရင်ဟာမိသားစုဝင်တွေရဲ့တည်ပြုချက်ရက်ွက်ကျေးရွာရဲ့အတည်ပြုချက်တွေနဲ့ကောက်ယူထားတာဖြစ်တယ်လို့တည်ဆုံးသူတဦးချင်းရဲ့ဖြစ်ရမှတ်တမ်းတွေကိုလည်းပြုစုထားတယ်လို့ဆိုပါတယ်ဒါအပြင်ဗီဒီယိုဓာတ်ပုံတက်တဲ့အထောက်အထားတွေပါရှိတယ်လို့ပြောပါတယ်ဥပမာအားဖြင့်ဒဝယ်မြို့ကတည်ဆုံသူကိုကျော်မင်းလက်အမှုဆိုရင်စစ်ကောင်စီတင်းမှုတေးကင်းနဲ့မှာစိုက်ကဲမောက်လို့ဥကောင်းကိုပြင်းထန်စွာတရားရတယ်လို့ဖော်ပြပေမဲ့ဒီဖြစ်ရမှာစစ်တပ်ကပြစ်ခတ်လိုက်တာကိုဗီဒီယိုမှတ်တမ်းတွေကကဘာတိဖြစ်တယ်လို့လည်း AAPP ပြောခွင့်ရသူက VOA ကိုပြောပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့မန္တလေးဆန္ဒပြပွဲမှာတည်ဆုံသူမကျဲစင်နေပြည်တော်ဆန္ဒပြပွဲမှာတည်ဆုံသူမတက်တွက်ခိုင်းတို့အပါအဝင်တချို့ဟာဆန္ဒပြသူအချင်းချင်းကြားပြစ်ခတ်လို့တည်ဆုံတာလို့လည်းဖော်ပြပါတယ်။ဒါအပြင်တိတ်ဆုံးမှုတချို့ဟာနှလုံးရောဂါမျိုးမူလအခံရောဂါကိုဗစ်လိုကာယရောဂါကြောင့်တိတ်ဆုံးသူတွေဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရဲ့အသင်းဟာတင်းဖွဲ့ဥပဒေအရတရားဝင်မှတ်ပုံတင်ထားခြင်းမရှိတဲ့အပြင်အခုလိုမှတ်မှန်မကန်ထုတ်ပြန်မှုတွေအပေါ်မှာစုံစမ်းအရေးယူသွားမယ်လို့လည်းမြန်မာစစ်ကောင်စီကကြေညာထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်စစ်အုပ်ချုပ်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေနေလို့လူ955ဦးသေဆုံးခဲ့တယ်လို့ AAPP ကထုတ်ပြန်ထားပါတယ်။ မြန်မာနိုင်ငံမှာဆန္ဒပြပွဲတွေအပေါ်အကြံဖက်နေနေနေတာကိုတုံ့ပြန်တဲ့အနေနဲ့ဆဲအုပ်ချုပ်ရေးကောင်စီပိုင်းရင်းနှီးတဲ့တဘာဝတန်ွေသူဖော်ရေးစွန့်ရင်ကုမ္ပဏီတွေရဲ့ဝင်ငွေတွေကိုပိတ်ဆို့လာတဲ့အပါအဝင်အရေးယူမှုတွေထပ်ပြီးတော့ပြတ်ထန်ဖို့ပါတီကြီးနီယက်စလုံးကထဲလွတ်တော်အမတ်တစုကအမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီမိုကရက်ထဲလွတ်တော်အမတ်ဂျက်စ်မက်ကလေး Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုနဲ့တခြားလွှတ်တော်အမတ်လေးဦးကနိုင်ငံတိုင်းဝန်ကြီးဂျာနက်အယ်လန်နိုစီစာပို့ပြီးတော့ဆဲအုပ်ချုပ်ရေးကောင်စီကိုအရေးယူဖို့တိုက်တွန်းခဲ့တာပါမြန်မာစစ်တပ်ကလူသားစုပေါ်ကျူးလွန်တဲ့ရာဇဝမှုတွေတိုးပြီးတော့ကျူးလွန်နေချိန်မှာမြန်မာပြည်သူတွေရဲ့မပြီးပြတ်သေးတဲ့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံရေးနှိမ်လာအသက်တွေရှာဖို့အမေရိကန်အစိုးရကိုအထက်လွှတ company, Tamamho, MOGE Rogane, Wiji Retail Niram Yu Bawin, Pimata, a Yeyu, can't hire a sit that gowns on it where, Amya Song Yazime, Wiji, Pambo, Mumio Rego, Yasambo, a tell Luto Madriga down so vare. Chevron Company Gun, the Sashit Rama, Donya Kaino, Wiji, Tawin Hare, Yazana Dangwe, Dupo Yema, MOGE Company Gun, Pesa Loka Nibare. ဒီမှာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အချက်တွေကြောင့်ဒီနေ့မြန်မာအစည်းအဝေးဖွံ့ဖြိုးတိုးတက်မှုနှုန်းကတစ်ဆယ်ရာခိုင်နှုန်းလောက်ကျဆင်းသွားမယ်လို့အာရှဖွံ့ဖြိုးတိုးတက်မှုဘဏ် ကိုဗစ်ရောဂါကူးစက်သူနေ့စဉ်3,000ရှိနေတဲ့အိန္ဒိယနိုင်ငံမှာပြည်ကြက်နှစ်ဆယ်လေးနာအတွင်းပိုကိုးသူတိ3,600ကျော်ရှိပြီးတော့တိတ်ဆုံးသူကသုံးထောင်300ကျော်ပါတယ်။ကိုဗစ်ကြောင့်တိတ်ဆုံးသူစုစုပေါင်းက2,000ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။တိတ်ဆုံးသူများလို့တဲ့အတွက်တချို့ပို့လဲမနိုင်မနှင်းဖြစ်နေပြီးတချို့မျိုးတွေမှာတော့ကာယနာကွင်းတွေထဲမှာရင်အလောင်းတွေကိုမီးရှို့နေကြတာပ ပါကျွန်တော်နောက်မှာအလောင်း၂လောင်း၃လောင်းလောက်ပါတဲ့လူနာတင်က၁၅စီလောက်ရှိနေပါသေးတယ်ခုမှမြင်နေရတဲ့လူနာတင်ရင်၈စီဆိုရင်မင်းညကလေးကစောင့်နေရတယ်လို့ကြားပါတယ်လို့လူတွေအလောင်းတွေလပ်ပေါ်တဲ့သူတယောက်ကပြောသွားတာပါအိန္ဒိယမှာတည်ဆုံတဲ့အရေးအတွက်တိထက်များနိုင်တယ်လို့လည်းကြွမ်းကျင်သူတွေကယုံကြည်နေပါတယ်။ခုလက်ရှိချိန်ထိဆိုရင်အိန္ဒိယမှာပိုကိုသူက18တန်းနီးပါးထိရောက်နေပါပြီ။ပြီးခဲ့တဲ့တစ်ပတ်လုံးနေ့စဉ်တည်ဆုံသူက2000ကျော်ပါတယ်။လူဦးရေတန်ပေါင်း1400နီးပါးရှိတဲ့အိန္ဒိယပြည်သူတွေကြားပိုကိုဆက်မှုမြင့်တက်နေတဲ့အတွက်ကျန်းမာရေးစနစ်ကြီးတစ်ခုလုံးပြိုလဲမတက်ဖြစ်နေတာကြောင့်ကမ္ဘာနိုင်ငံတချို့ကကျန်းမာရေးပစ္စည်းကိရိယာတွေကိုပေးပို့လူဒါနေကြတာပါ။တချို့ပြည်နယ်တွေမှာကျင်းပတဲ့ဟိန္ဒူဘာသာရေးပွဲတော်နဲ့နိုင်ငံရေးပွဲတွေမှာလူတွေစုဝေးခဲ့ကြတဲ့အတွက်အခုလိုမျှော်လင့်မထားတဲ့နှုံးနဲ့ပိုကူဆက်နေတာလို့လည်းကျန်းမာရေးပညာရှင်တွေကထောက်ပြပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ညာ5.32 kHz 939ညာ5.51 kHz 585တို့ဖြင့်စနစ်တရင်းတွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ပေါ်ဒူးနေညာပိုင်း VOA American တန်ရဲ့ခြေတက်ရောက်နိုင်ငံတကာသတင်းတွေကိုဆက်ကြောပြနေပါတယ်။ဂျပန်အနေနဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံကရေစိုးစွန့်ထုတ်မှုအစီအစဉ်ကိုပယ်ဖျက်တင့်တယ်လို့တရုတ်နိုင်ငံဘက်ကဒီနေ့ပြင်းပြင်းထန်ထန်ပြောလိုက်ပါတယ်။ဂျပန်နျူကလ িয়ার ဆက်ရုံဟောင်းရဲ့ရေစိုးစွန့်ထုတ်မှုပေါ်အင်တာနက်တွစ်တာကနေသူဝေဖန်ခဲ့တာကိုဂျပန်ဘက်ကကန့်ကွက်ခဲ့မဲ့အစားဒီလုပ်ရက်အတွက်တောင်ပြန်တောင်းတောင်းပန်တင်တယ်လို့တရုတ်နိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရသူဇောင်လီချန်းကပြောသွားပါတယ
်။"ဂျိန်းနီ提到的我是否会删帖并道歉"
ကျွန်တော်အနေနဲ့ဒီတွစ်တာကနေတင်ထားတာကိုပြန်ဖြတ်ပေးပြီးတောင်းပန်ဖို့အစီအစဉ်ရှိလားလို့မေးလာတော့ခင်ဗျားလည်းသတိပြုမိမယ်ထင်ပါတယ်။ဒီပုံကိုကျွန်တော်စာမျက်နှာထိတ်ဆုံးပါကိုအသေးချာတင်ထားတာပါ။ဒီပုံကပြည်သူတွေရဲ့ဆန္ဒနဲ့တရားမျှတမှုငန့်လည်နေတာကိုကြောင်ပြန်ဆက်နေပါတယ်။တကယ်ကဂျပန်ဆိုရအနေနဲ့ကဒီမှားယွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုပြန်ရုပ်ပြီးပြန်ကြောင်းမှန်တင်တာပါလို့ပြောသွားတာပါ။နျူကလ িয়ার ဆုံးဖြတ်တဲ့ရည်စိုးတွေပင်လယ်ထဲထွက်လာပုံကိုထင်ရှားတဲ့ကနာဂါဝဒေတာကလှိုင်းလုံးကြီးတွေပုံနဲ့
ကွန်ပျူတာနည်းပညာမှာဖန်တီးထားပုံတွေကိုတရုတ်ပြောခွင့်ရသူကတနေ့တင်လာနေတုန်းကအင်တာနက်ဒေတာကနေတင်ခဲ့တာပါဂျပန်နိုင်ငံရဲ့ဝန်ကြီးတိုရှိမစ်ဆုမိုတဂီကဒီဒေတာပုံတွေပြန်ဖြုတ်ချပေးဖို့တန်တပိုင်းလမ်းကြောင်းကနေနောက်တစ်နေ့အင်ကာနေ့မှာပဲပြင်းပြင်းထန်ထန်တောင်းဆိုခဲ့ပါတယ်ခင်ဗျာတောင်ကိုရီးယားပိုင် Samsung ရဲ့စစ်ပစ္စည်းကုမ္ပဏီပိုင်ရှင်ကြီးရဲ့အမွေအတွက်ဘီလီယံတွေနဲ့ချီတဲ့အခွန်ပမာဏကြီးကြီးမားမားပေးဆောင်သွားမယ်လို့မိသားစုဝင်တွေကဆိုပါတယ် Samsung ကုမ္ပဏီကြီးဥက္ကဋ္ဌလီကွန်ဟီကွယ်လွန်ပြီးထားခဲ့တဲ့အမွေကိုဆက်ခံမဲ့ဒီမိသားစုဝင်တွေကတောင်ကိုရီးယားသမိုင်းမှာအကြီးမားဆုံးအခွန်အဖြစ်ဒေါ်လာ 10.8 ဘီလီယံပေးဆောင်သွားမယ်လို့ပြောလိုက်ပါတယ်ချမ်းသာကျော်ဝလွန်တဲ့ဒီ Samsung ကုမ္ပဏီရဲ့ဥက္ကဋ္ဌအောက်တိုဘာလမှာကွယ်လွန်ပြီးကုမ္ပဏီမှာအမေရိကန်ဒေါ်လာခန့်မှန်းခြေ23ဘီလီယံကျော်ကျန်ရှိခဲ့ပါတယ်။သူ့ဇနီးနဲ့ကလေး3ယောက်ပါတဲ့ဒီမီတာစုဝင်တွေကအခုလိုကြီးမားတဲ့အခွန်ပမာဏကို5နှစ်အတွင်း6ချိန်အသုံးလိုက်ပေးသွင်းသွားဖို့ရှိရမှာအခုပထမဆုံးစုပ်ကိုဒီလာထဲမှာပေးဆောင်သွားမယ်လို့ဆိုပါတယ်။အခုလိုအခွန်ပေးဆောင်ရမှာမီတာစုကပဲစီမံခန့်ခွဲတဲ့ဒီ CY ကုမ္ပဏီကြီးပိုင်အစုရှယ်ယာတွေကိုအသုံးပြုသွားလိမ့်မယ်လို့လည်းအများကယူဆထားကြပါတယ်ခင်ဗျာ EU ဥရောပသမဂ္ဂအနေနဲ့ဒီထိန်နှုတ်ထွက်ပြီးကာလအတွက်ကုန်သွယ်ဆိုင်ရာသဘောတူချက်တစ်ခုကိုဒီနေ့ပြဋ္ဌာန်းလိုက်ပါပြီဒီကုန်သွယ်သဘောတူချက်ကိုဥရောပပါလီမန်မှာ၆ခံမဲ660ကန့်ကွက်မဲ9မဲမဲမပေးသူ32ဦးနဲ့အပြတ်သက်ထောက်ခံပေးခဲ့ကြတာပါဒီထိန်နဲ့ကြံခဲ့တဲ့ဥရောပသမဂ္ဂဖွဲ့ဝင်28နိုင်ငံကြားနှစ်တွင်နဲ့ချီကြားခဲ့တဲ့ညှိနှိုင်းဆွေးနွေးမှုလုပ်ငန်းစဉ်ရဲ့နောက်ဆုံးအဆင့်အဖြစ်အခုလိုမဲခွဲဆုံးဖြတ်ခဲ့ကြတာပါဥရောပကောင်စီဥက္ကဋ္ဌချားစ်မိုက်ကယ်ကလည်းဒီနေ့မဲခွဲဆုံးဖြတ်မှုကိုကြိုဆိုလိုက်ပြီးဒါကဥရောပသမဂ္ဂနဲ့ဒီတိမ်80%ရေးအတွက်ကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးခေတ်သစ်အတွက်လမ်းဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်လို့သုံးနှုန်းပြောဆိုလိုက်ပါတယ်ဒီသဘောတူချက်မတိုင်ခင်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးဒီနှစ်ဖက်ကုန်သွယ်ရေးသဘောတူချက်တွေကိုတစ်ခုချင်းအချိန်တွေလိုက်အောက်မှာညှိနှိုင်းဆောင်ရွက်လာခဲ့ကြရပါတယ်1993ခုနှစ်ကတည်းကဥရောပသမဂ္ဂ EU ရဲ့အဓိကအဖွဲ့ဝင်ဖြစ်တဲ့ဗြိတိန်နှုတ်ထွက်ဖို့လုပ်ငန်းစဉ်က2016ခုနှစ်ဗြိတိန်လူထုဆန္ဒခံပွဲကနေစတင်လိုက်တာဖြစ်ပြီးနှုတ်ထွက်ဖို့အချိန်ချင်းရှုဆိုင်ခဲ့ရကပြီးခဲ့တဲ့2020ခုနှစ်ဇန်နဝါရီလကြာမှတရားဝင်နှုတ်ထွက်နိုင်ခဲ့တာပါခင်ဗျာအီတလီကျန်းဖက်အဖွဲ့တက်မာနီရဲ့အဖွဲ့ဝင်ဟောင်း9ဦးကိုပြင်သစ်ရဲတွေကဒီနေ့ဖမ်းဆီးလိုက်ပြီးလို့ပြင်သစ်သမ္မတနန်တော်ကဆိုပါတယ်1990နဲ့1980ခုနှစ်တွေအတွင်းအီတလီပြည်တွင်းအကြမ်းဖက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တဲ့လဝဲဆွေးရောက်ဒီတပ်မဏီဖွဲ့ဝင်တွေကိုအီတလီဘက်ကအကြမ်းဖက်မှုနဲ့ဝရမ်းထုတ်ပြီးဒီနေ့မနက်မှာဖမ်းဆီးခဲ့တာပါလို့ပြင်သစ်သမ္မတနန်တော်ရှင်းပြချက်ထဲမှာဖော်ပြလိုက်ပါတယ်။နောက်ထပ်ကြံနေသေးတဲ့3ဦးကိုတော့အိမ်တွင်မှာမတွေ့ခဲ့တာမို့ပြင်သစ်ရဲတွေကဆက်လက်ရှာဖွေနေပါတယ်လို့လည်းဒီရှင်းပြချက်ထဲမှာဆက်ဖော်ပြထားပါတယ်။အခုရှင်းပြချက်ထဲမှာပဲအီတလီဆိုရဘက်ကဖမ်းပေးဖို့တောင်းဆိုမှု10ခုအတွက်ပြင်သစ်ဆိုရရှေ့နေတွေကိုဆက်သွယ်လာပြီးမှအခုလိုပူပေါင်းဆောင်ရွက်ခဲ့တာကအရေးပါပြီးရှေ့မှာပိုပြင်းထန်တဲ့ရာဇဝတ်မှုကြီးတွေကိုအလေးပေးလှုပ်ဆောင်ဖို့လည်းဥတည်သွားစေနိုင်မယ်လို့ဆိုပါတယ်။တကယ်တော့အီတလီဆိုရဘက်ကလည်းဖမ်းပေးဖို့ကနဦးတွေကတောင်းဆိုထားခဲ့သူအရေးအတွက်ကအယောက်100အထိရှိခဲ့တယ်လို့လည်းစင်ညာချက်ထဲမှာဖော်ပြထားပါတယ
်။ကျောက်ဆုံးရမြန်မာနိုင်ငံကတရင်းတွေကိုနောက်လောက်နဲ့ကိုဝင်းမင်းတို့ပြောပြသွားတာပါအခုဆက်ပြီးတရင်းပေးပူးချက်တွေထုတ်လွှင့်ပါမယ်ရင်းစုံနိုင်ငံတော်ဝန်ဒီကနေ့ဘလူနီလန်တွေနဲ့ဆန္ဒပြခဲ့ကြတယ်ကြည့်ရအောင်ပါဆီယနာဒိနာရပ်ပေါင်း80ကျော်ကြာလာချိန်အထိအကြမ်းဖက်ဖြိုခွဲခံရမှုအမျိုးမျိုးအကြောင်းအာနာရှင်စနစ်ကိုလူလူကရရနီးနဲ့ဆန့်ကျင်နေကြဆဲပါပဲဒီကနေ့မှလည်းရန်ကုန်မန္တလေးနဲ့တဝယ်မြို့တွေမှာအာနာရှင်ဆန့်ကျင်ရေးတပိတ်စစ်ကြောင်းတွေဟာစစ်တပ်နဲ့ရဲကိုရှောင်ပြီးမျိုးဥတော်လာရေးဆင်နေကြပါတယ်ရန်ကုန်ကလာတဲ့ဒီတရင်အပြည့်စုံကိုမတ်စုမုံကပြောပြပါမယ်ခင်ဗျာ
ရန်ကုန်မြို့ရဲ့လမ်းမတွေပေါ်မှာစစ်ကောင်စီလက်အောက်ခံတပ်တွေကင်းလှည့်တာနဲ့အာဏာရှင်ဆန့်ကျင်ဆန္ဒပြနေတဲ့သူတွေကိုလက်နက်ကင်ပြီး6လက်ဖမ်းဆီးတာတွေရှိနေလို့လူငယ်တွေဟာပုံစံမျိုးစုံဖန်တီးပြီးဆန္ဒပြနေကြပါတယ်။ဒီကနေ့မှလည်းမျိုးရင်းလှည့်လည်သွားလာနေတဲ့ YBS ရင်းနေပေါ်မှာအာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ကားတစ်စင်းကို Lunge se ula usambiro, kashi siboma, sanabia de bego, aumimim tulo nangerelu, usa bawindu lunget uga, viuigu piopiavare.
Dini, general of the Riga, Giaga, Yango de Bega, Peramanamado, Utenu, the new Major on the general lunary creative Chipine, Logabono, General D. Sanabia and Niamale, at the Kishi, the safety first one, and all the general issues, that's Gabon, Loga Haga, who created today, general safety men, which is a general of Pascal. บ่มาเลยเลิกได้มูฟเมนต์อยู่ทีนี้ช่วยเฉยไล่ได้บ่เนาะเราก็บ่งการเนาะเราถ่ายเนี่ยถ่ายบ่นี่ลูกถ่ายเนี่ยถ่ายบ่มาเราว่ากันไปบ่แม่นแน่ผิดได้หาอยู่เปลี่ยนแค่ลงได้หาอยู่เนี่ยดีแม่นี่มายีเนี่ยคงนี่มาบ่เนาะที่ช่วยๆเราเนี่ยปัดตะไปสาเลยเราชี้เลยนะพี่แล้วเราตัดมาทางเนี่ยอยากไปสู้ชี้ที่มุกซีอยากชี้บ่ดีแล้วบ่ว่ามีสู้หาอยู่เราดูออกจ้ะเลยโหก้าบ่ว่า
ပါလာတဲ့ဒီမိုကရေစီလိုလိုက်လူတွေကလည်းအတူတူကျွန်တော်တို့ရဲ့ပူပေါင်းမျိုးအော်ပေးကြရမှာเนาะ။ကျောင်းသားသမဂဒပိတ်စစ်ကြောင်းနေအားကောင်းတဲ့မန္တလေးဘက်မှာလည်းဒီကနေ့မှာအာနာရှင်စန့်ကျင်စာနာပြဒပိတ်ကြီးခြေတက်ဆင်ရွေးနိုင်ခဲ့ပါတယ်။စာနာပြဒပိတ်ဖြိုခွင်းခံရလို့လူငယ်တချို့ဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဥဆောင်ပါဝင်သူလူငယ်တူကဒီကနေ့ဒပိ ဒီကနေ့ကျွန်တော်တို့ကလေးကြီးခုနှစ်ဦးပြန်ထွက်ပြီးတယ်သူတို့စီကပြီးမိနေတယ်ဟုတ်လား
တနင်္လာရီတိုင်းတဝဲမြို့မှာလည်းပြီးခဲ့တဲ့တပတ်လောက်ကနေစပြီးဆေးရုံချုပ်ရေးကောင်စီကလက်နက်ကင်တပ်ဖွဲ့တွေအင်အားတိုးပြီးတော့အိမ်စည်းကားတွေနဲ့နောက်ယူနီဖောင်းမဝတ်ထားတဲ့အရက်ဝတ်တွေနဲ့အချိန်ပြည့်နှီးပါရက်ွက်လမ်းတွေထဲမှာလှည့်လည်စောင့်ကြည့်နေတာမျိုးတွေရှိလာတာကြောင့်ဆန္ဒပြပွဲတွေကိုအချိန်နေရာတွေပြောင်းပြီးစူးစမ်းချီတက်နေကြရတယ်လို့ဆန္ဒပြပွဲတွေမှာအမြဲပါဝင်နေသူတဦးက VOA ကိုပြောပြပါဗျ။ဒါ
ပေမဲ့အာရုံဦးတပိတ်စီထွက်ကြတယ်။ဒီနေ့နေ့လယ်နဲ့နေကင်းနဲ့ညနေပိုင်းမှာတော့မရှိတော့ဘူးပြီးခဲ့တဲ့အပတ်လောက်ကနေစပြီးတော့ဗောနော်ပြီးခဲ့တဲ့အပတ်လောက်ကနေစပြီးတော့ဖန်စီတွေဖြူခွဲတွေတော်ကိုများလာတယ်ပြီးတော့ဟိုစစ်ကြောင်းတွေထွက်နေတယ်အမကန်ဒီရက်ွက်တွေထဲအကြည့်သူတို့ဝင်လာပြီးတော့မနေ့စောစောပိုင်းကနေစပြီးတော့ဒီညနေလောက်အထိသူတို့ဒီဖီဂိုးလိုကားတွေနဲ့ဒီနောက်မှာယူနီဖောင်းပြီးဝတ်တဲ့နေ့တည်းလည်းရှိတယ်ဒီတာမန်အရက်သားလို့ဒီဝတ်ဆင်လာပြီးတော့ AC ကားတွေနဲ့ဒီရက်ွက်တွေဒီရက်ွက်တွေကလှည့်လည်ပြီးတော့သွားနေတာတွေရှိတယ်တော့ကင်းသူဆိုတော့သူတို့ဟိုတပိတ်စစ်ကြောင်းရှိတယ်တပိတ်စစ်ကြောင်းထွက်တဲ့ရက်ွက်တွေထဲမှာသူတို့ကလူကြုံရေးဒီမနေ့ကနေ့ချင်းညနေလောက်ထိဒီဒီလိုမျိုးလူကြီးယူပြီးတော့ပတ်တရားလှည့်နေတာဒီအခုရပိုင်းအခုပြီးခဲ့တဲ့ပတ်လောက်ကနေစပြီးတော့ဖက်ဆစ်ဆေးလှုပ်လာတာရှိတယ
်ပြည်သူတွေဘက်ကအာဏာရှင်စနစ်နဲ့အုပ်ချုပ်တာကိုလက်မခံနိုင်လို့ရရနီးလန်းနေတဲ့ကန့်ကွက်ဆန့်ကျင်နေသူတွေကိုနှီးမျိုးစုံနဲ့ဖိနှိပ်မှုတွေကတော့ဒီကနေ့အချိန်ထိရှိနေတာပါပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေနေ့နာဆုံးရှုံးနေရတဲ့အထက်ကနေအကန့်အသတ်နဲ့ဖွင့်ပေးထားတဲ့အင်တာနက်လိုင်းတွေကိုအချိန်သတ်မှတ်ပြီးတော့ပိတ်ပင်ထားတာတွေကိုပြန်ဖွင့်ပေးခဲ့ပါတယ်ဒါပေမဲ့အင်တာနက်ကန့်သတ်မှုတွေရှိနေသေးလို့လူတိုင်းသတင်းမှန်ရရှိရေးကတော့နှောင့်နှေးနေစေဖြစ်ပါတယ်ဆရာနာသိမ့်လိုက်တာ၃လနီးပါးရှိလာတဲ့အချိန်ထိအာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့အကြမ်းဖက်ဖိနှိပ်မှုတွေကြားမှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ရှင်
နိုင်ငံတော်ကဒီကနေ့ဆန္ဒပြပွဲတွေအကြောင်းနားဆင်ရပြီးတဲ့နောက်တမူးနဲ့မြင်းကြံဘက်ကအခြေအနေဆက်ပါမယ်။စကိုင်းတိုင်းတမူးမြို့မှာမင်းညာကစစ်တပ်နဲ့ဒေသခံတွေကြားအပြန်အလှန်ပြစ်ခတ်ကြတာကြောင့်စီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့စစ်သားတဦးသေဆုံးခဲ့ရပါတယ်။အလားတူမြင်းကြံမြို့ဤမှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်ခဲ့ကြပါတယ်။ဒီအကြောင်းမန္တလေးကလာတဲ့တင်းကိုကုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ။
မနေ့ဧပြီလ28ရက်နေ့ညပိုင်းကတမူးမြို့လုံကျုံရေးအဖွဲ့နဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တာမှာCDM လုပ်ပြီးတမူးမြို့လုံကျုံရေးတပ်ဖွဲ့နဲ့ပူးပေါင်းထားတဲ့စစ်သားတဦးကိုစစ်တပ်ကဖမ်းဆီးသွားပြီးတတ်လိုက်တယ်လို့တမူးမြို့လုံကျုံရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်မနေ့ကစစ်ကောင်စီဘက်ကနေပြောမှအဲ့မှာတက်လာခဲ့တဲ့ဘက်မှာကုန်းတောင်းရွာဆိုတဲ့ရွာလေးမှာပေါ့ကော။ဟောအဲ့ကနေပြောမှဟုတ်။အဲဆက်ဖြစ်ကြတာဟုတ်။ဟုတ်လာပြီးတော့မှအဲ့မှာကျွန်တော်အပွဲကနေပြောမှဟောပေါ့ဒီတပ်ဖွဲ့ကအဲ့ရွာရဲ့နောက်ပေါ့အဲ့တဝိုက်မှာပေါ့နော်။အဲ့ကနေပြောပြစ်ခတ်ကြတာပေါ့ကျွန်တော်အဖွဲ့ရင်းနဲ့ဟုတ်ဆရာတမူးလုံးချုံရဲ့အဖွဲ့ရင်းနဲ့ပေါ့နော်ဟောကျွန်တော် CDM ပေါ့ CDM ဝင်ချမ်းနဲ့ဟောပေါ့ဝင်ထားတယ်ပေါ့နော်စစ်သားတယောက်ပေါ့ကျွန်တော်အဖွဲ့သားပါပဲသူလဲသူလည်းပူပေါင်းလာတယ် CDM စစ်သားဖြစ်တယ်သူကကြတော့အဲ့မှာသူကဖမ်းခေါ်သွားတာပေါ့အဲ့မှာတိုက်ရင်ခိုင်နေပေါ့နော် ตู้กูมีตัวปรมาตู้กูพังขอตัวจาเลยสิ่งสิ่งเป็นการในปรมาพังขอปรมาจามาเป็นตู้กูเช็ดชิมไปบ่หน่อยมาถ้าใครว่าบ่ตั้งใจเดี๋ยวจะลุยอะไรบ่หน่อยกูมีเรื่องชิมบ่าวเหรอ
ပြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းတမှုမျိုးကဆက်အာနာသိမ်းမှုစံကျင်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်တေဆုံးတန်ရရသူအတော်များများရှိခဲ့တယ်လို့ဆန္ဒပြသူတွေဘက်ကရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်ခဲ့ကြတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းတေဆုံးသူတွေရှိခဲ့တာပါအဲဒီနောက်လက်နက်ကင်တပ်ဖွဲ့တွေကဆန္ဒပြပွဲမှာပ တာဖြစ်ပွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ရွာသားတူကအခုလိုပြောပါတယ
်။မနေ့က၃နာရီမှတင်းလောက်ရောက်လာတာလေ။အဲဘယ်လိုဒီလဲဆိုတော့တနက်တစ်ချက်အဝါဖြစ်တာပေါ့ဗျာ။ပြစ်ပြီးတော့ဒီဘက်ကိုဝင်းချလာတာပေါ့။ဟုတ်ဟုတ်ဒီဘက်ကိုဝင်းချလာအဲ့မှာရွာသားတွေနဲ့ရွာသားတွေကပြန်လဲပြီးတော့ခုခံတာနဲ့ပေါ့ဗျာ။အဲဘာကြောင့်တချို့ရွာတွေတို့ဝင်းပြီးပြီ။အဲကျွန်တော်တို့ဒီဘက်ကိုလာတဲ့အနေဒါကဘယ်လိုပြောမလဲ။အုတ်ချွေးတင်မှုလမ်းကြောင်းရှိသူတို့လို့အုတ်ချွေးကြီးလည်းတင်နေတဲ့သဘောလေးရှိတာပေါ့အမှန်တော့တင်ရင်ရောကျွန်တော်တို့ရောက်လာတဲ့ပုံစံမျိုးသူတို့လုပ်တဲ့အနေထားပေါ့နော်အဲလောလောဆယ်ရွာတော့ဘယ်လိုပြောမလဲဟိုကဒီပေါ့ကားထွက်လာတဲ့ဟေးဆိုလို့ရှိရင်ကျွန်တော်တို့ရွာဘက်ကကျတော့ဟိုအညီညာညာနဲ့ပြင်ဘက်မှာစောင့်နေတဲ့အပိုင်းတော့ရှိရဲ့ဗျဟုတ
်နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုမှာတည်ဆုံတိုင်ရရတာမရှိပဲကျေးရွာရဲ့နေအိမ်တချို့ကိုဝင်ရောက်ဖျက်ဆီးပြီးပစ္စည်းတွေကိုလည်းယူဆောင်သွားပါတယ်ဆီယနာတိမ်မှုကိုစန့်ကျင်ကန့်ကွက်သူတွေအပေါ်လက်နက်နဲ့အနိုင်ကျင့်တာကိုမခံနိုင်တဲ့ဒေသခံတွေကရရလက်နက်တွေနဲ့ပြန်လဲခုခံတိုက်ခိုက်နေကြတာကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အတော်များများလည်းတေဆုံတန်ရရမှုတွေနေရာအတော်များများမှာရှိနေပါတယ်ခင်ဗျာ
တမူးနဲ့မြင်းကျန်ဘက်ကအခြေအနေပါ CDM ဝင်နေသူတွေနဲ့ပတ်သက်တဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်နဲ့တုံ့ပြန်ချက်တွေအကြောင်းကိုပြောပြီးမင်းတပ်ဘက်ကိုလှည့်အောင်ပါချင်းပြည်နယ်မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမနေ့ကပြစ်ခတ်တိုက်ခိုက်မှုအပြီးညနေပိုင်းမှာတော့နှစ်ဖက်ဆွေးနွေးညှိနှိုင်းပြေလည်သွားတဲ့အတွက်ဖန်စီထားတဲ့လူငယ်တချို့ကိုပြန်လွတ်ပေးခဲ့ပါတယ်။ကြံနေသေးတဲ့ဖန်စီခံလူငယ်တချို့ကိုပြန်လွတ်ပေးဖို့အပအဝင်တခြားချက်တွေဆက်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဒီကြောင့် VOA သတင်းတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ချင်းပြည်နယ်မင်းသားမြို့မှာဧပြီလ28ရက်နေ့မနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းသားပြည်သူ့ကာကွယ်ရေးအဖွဲ့အကြားပြစ်ခတ်မှုဖြစ်ပွားခဲ့ပေမဲ့ညနေပိုင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးရမှာတော့ည10နာရီလောက်မှပြည်လည်သွားခဲ့ပါတယ်။နောက်ပညာဉ်ဆွေးနွေးတဲ့အချက်ကတော့မင်းတပ်မျိုးကာကွယ်ရေးဖွဲ့ကောင်းဆောင်လူက VOA ကိုခုလိုပြောပါတယ်
။ဒါသဘောတူထားတဲ့ဟာကျွန်တော်တို့ကလေးကြီးခုနှစ်ဦးပြန်ထောက်ပြီးတယ်။သူတို့ဆီကပြိမိနေတဲ့ဒူဟာမှုနဲ့စစ်သားတချို့ကိုကျွန်တော်တို့ကအောက်ကိုပြန်စင်ဖို့လမ်းထွန်ပြီးရဲ့။အားလုံးပြန်မယုတ်သေးဘူး။နည်းနည်းချက်ပြီးတယ်သူတို့မျိုးအပြင်မှာပေါ့နော်။ဒီမှာအကွာမှာရှိနေတဲ့နည်းချက်ပြီးရမြောက်တက်စီတော့ပြန်ဆုတ်သွားပြီ
။ဧပြီလ24ရက်နေ့ကမင်းတပ်မျိုးမှာစာနာပြသူမျိုးသမီးမျိုးသားစုစုပေါင်း9ဦးကိုစစ်ကောင်စီသဖွဲ့ဝင်တွေကနေဖမ်းဆီးသွားခဲ့ပါတယ်။ဧပြီလ26ရက်နေ့ကမင်းသားမျိုးဝင်ကောက်ကွင်းတန်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နှန်းကိုမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်ချက်လို့စစ်တပ်ဘက်ကအကြမ်းဆုံးတိုင်ရန်ရရှိခဲ့သလိုရင်းနှီးလည်းပျက်စီးခဲ့ပါတယ်။ဒီဖြစ်စဉ်တွေမှာလည်းမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ဖမ်းဆီးခံရမှုတွေရှိနေသလိုသူတို့တွေတော့ပြန်မလွတ်သေးပါဘူး။အဖမ်းခံကာကွယ်ရေးတပ်ဖွဲ့တွေပြန်လွတ်မြောက်ရေးနဲ့အခြားအချက်တွေကိုစစ်ကောင်စီတပ်ဖွဲ့နဲ့မနက်ဖြန်မှဆွေးနွေးမယ်လို့ကာကွယ်ရေးဖွဲ့ကောင်းဆောင်သူကပြောပါတယ်။
လက်နက်ဖို့နဲ့ခံထားရတဲ့ဖက်လက်ချံပြီးလေ၆ယောက်ချံပြီးလေစစ်တပ်ကအကြီးအကဲနဲ့ဟိုခရင်အုပ်ချုပ်ရေးမှုနဲ့ဟိုမင်းတပ်ကဟိုတာသနာရေးဆိုင်ရာအကြီးအကဲတွေအားလုံးပေါ့နော်မျိုးမီမျိုးဖားတွေအပါအဝင်ကျွန်တော်တို့ဖက်ကလူငယ်တွေနဲ့ဆွေးနွေးမယ်သူတို့အရင်ဆုံးကမ်းထားတာကဆိုးရဆော်ဦးရီမမြာယူထားတယ်အဲ့ဒါကိုကျွန်တော်တို့ကဖယ်ပြီးဖို့သူတို့ကတောင်းကျွန်တော်တို့ဖက်ကတောင်းဆိုမှာကလက်နက်မှုနဲ့ဖန်ထားတဲ့ယူထွန်းစမရှိပြန်ထားပြေဖို့တသားရီအေးလုံးနဲ့ကျွန်တော်တို့ပန်ယုံနေမှာနေရာယူထားတယ်ခေုံမှာနေရာယူထားတယ်အဲ့ဒါကြီးကတို့နေရာတို့တိုင်ရင်သေးကိုပြန်သွားဖို့ညလုံးချုံရေးကိစ္စကိုကျွန်တော်တို့ကပဲတာဝန်ယူမယ်တို့ဖက်ခါအမလာလက်နက်ကန်ဒီခါမှာတိုးမှမျိုးသေးဒီမှာသွားဖို့အဲ့ဒါပြန်တော့မယ
်ဒီကနေ့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကောင်းဆောင်တွေကလေမနေ့ပြဆွေးနွေးမဲ့အကြောင်းအရာတွေကိုအချင်းချင်းတိုင်ပင်နေကြတယ်လို့ဆိုပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာဧပြီလ24ရက်နေ့ကဗိုလ်ချုပ်ကျေးရွှေရှိမှာစစ်ကောင်စီအားစန့်ကျင်ကြောင်းစက်ကူတပိတ်လိုက်လံကတ်ကြတဲ့အမျိုးသမီး၄ဦးနဲ့အမျိုးသား၃ဦးစုစုပေါင်း9ဦးအဖမ်းခံလိုက်ရပြီးပြန်နှုတ်ပေးဖို့တောင်းဆိုရကလည်းမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24 26နဲ့29ရက်နေ့တွေမှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေတွင်စစ်တပ်ဘက်ကဒေသုံးသူစုစုပေါင်း20ယောက်ထက်မလဲရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပေမဲ့တိကျသိမှုပြုနိုင်နေပါဘူး
ဒီတိုက်ပွဲဒီမှာစစ်ကောင်စီတပ်ဖက်ကခင်မီလက်နဲ့လက်နဲ့ကြီးတွေနဲ့ပြစ်ကနေနှင်းခဲ့သလိုပြည်သူ့ကာကွယ်ရေးတပ်တွေဘက်ကတော့ရိုးရသူမိသနနဲ့တာခုခံကာကွယ်တိုက်ခတ်ခဲ့တယ်လို့ကာကွယ်ရေးကောင်းဆောင်တွေကပြောပါတယ်ကျွန်တော်တို့မင်းတက်ကအရာလေးမျက်နှာမှာဝန်ပေါက်တည်တော်ရှိတယ်ဒါပေမဲ့အရာလေးမျက်နှာကဘုံမှာကျွန်တော်တို့ကာကွယ်ရေးတပ်တွေ
အလုံးရှိတယ်ကျွန်တော်တို့ကာကွယ်ရေးတပ်လို့ပြောပေမဲ့လို့ကျွန်တော်တို့ထဲမှာပါစစ်တယ်ဆိုတော့ခြေရာတင်းခြေရာတင်းကလည်းနေရှိတဲ့ဟိုတနေ့ခြေများရှိတဲ့ဟိုတနေ့အကုန်လုံးကထွက်လာပြီးကမှာတပါးပြီးတွေ့ထင်းနေရပြီလားမဖြစ်နေတာအဲ့လိုမျိုးကျွန်တော်တို့ကအင်အားအများကြီးလက်ရှိမင်းသားမျိုးတွေပြစ်ကမှုတွေငြိမ်သက်နေပေမဲ့မြန်မာစစ်တပ်ကနေမင်းသားမျိုးနဲ့နှမိုင်ကွာမှာတပွဲရှိနေတယ်လို့
ပခုမျိုးနဲ့ကြောက်စုဘက်မှာလဲတိုင်အားစုနေတာကြောင့်အချိန်မရွေးပြစ်ကမှုဖြစ်လာနိုင်တယ်လို့လဲမြို့ခံတွေကပြောပါတယ်ခင်ဗျာမင်းတပ်အခြေအနေနိုင်ငံအရေးသတင်းပြပို့ချက်ပါကချင်မှာတိုက်ပွဲတွေပြင်းထန်စေရှိနေတာမကြခင်ပြောပြပါမယ်အခုဆက်ပြီးစီဒီအမ်ဝင်နေသူတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပါမယ်မြန်မာနိုင်ငံမှာဆက်ရနာသေးနေကြတဲ့အကြမ်းမဖက်တဲ့အာဏာပိုင်ဆိုင်ရေးစီဒီအမ Jadalu, Amyazugaro, Lungangu, Pianwimbu, Jinsun is a Shigejo, Shangunga, Laredringu, Kuninjanga, Tobiaba Makna.
CD and Yang Pipi, Sanabia, Lo Shamu, Rejang Pipi, a year you can add a winanue in a net. That's I am winan poet a Gay Rishi, you can lot in Bido, Eddie Paul, winan poet Ziriga, the Ujinzi alike, Janet Donda Melo, Jinya Tavare, Eddie Donda Songcha Ya, Bidan Riga, Yo Dami, Darwin Bian Tansau Nainelo. မြန်မာစစ်အုပ်ချုပ်ရေးကောင်စီကထုတ်ပြန်ခဲ့တာပါတချိန်တည်းမှာပဲCDM လုံနေတဲ့ဝန်ထမ်းတွေအနေနဲ့လုပ်ငန်းတာဝန်တွေကိုပြန်လာကြဖို့လဲဖိတ်ခေါ်ထားပါတယ်CDM လှုပ်ရှားမှုမှာပါဝင်ပြီးတရားစွဲဆိုခံထားတဲ့သူတွေကိုပြန်လဲတာဝန်ထမ်းဆောင်ဖို့စစ်ကောင်စီကထုတ်ပြန်ခဲ့တဲ့အပေါ်ဘကူတိုင်းအခြေခံပညာလှုပ်သားများတက်မကတာဝန်ရှိသူကိုစိုင်းတော်လင်းကခုလိုပြောပါတယ်
ပါလူမျိုးရွေးချယ်တဲ့အစိုးရမြန်တရားမှာပဲလုပ်လို့မယ်ကျွန်တော်မျိုးမတရားအာဏာသိမ်းလိုက်တဲ့စစ်ကောင်စီတောက်မှာအလုံးမလုံးနိုင်လို့ဆိုပြီးတော့ဖေဗရစ်အိုဗီဒီယံမူမှာလုပ်တာဆိုတော့ကျွန်တော်တို့ကတော့ပြန်ပြီးတော့လူအမှုခွင့်နာမှုခွင့်နာကျွန်တော်တို့ပေါ်တော့ဒါမှတက်ရောက်မှာတော့မဟုတ်ဒါတွေကကျွန်တော်တို့ကထောင်ချောက်ဆင်ဖမ်းတာလို့ပဲကျွန်တော်တို့ကညင်နေစီဗီယံလုပ်တယ်ဆိုကြရတော့
ယ်လို့ဝန်ထမ်းတို့ကပြောပါတယ
်ကျွန်တော်တို့ကတစ်ခါလုံးဆိုရင်တစ်ခေါင်းရောရှိရတယ်ဆောင်းရောရှိတာကိုကျွန်တော်တို့စစနှစ်ပိုင်းရှိရနေမှာကျွန်တော်တို့စပြီးစီပြန်လုပ်ကြတယ်စီပြန်စလုပ်ကြပြီးတစ်ခါကျွန်တော်တို့အဲ့နောက်ပိုင်းမှာ16ရက်ဆိုပြီးတော့တို့ expire ပြီးတော့အလုပ်မဆင်းရင်ဘာလုပ်မလဲညာလုပ်မလဲဆိုပြန်ပို့တောက်တဲ့ဝန်ထမ်းကမိသားစုအခက်အခဲကြောင့်တောက်တဲ့ဝန်ထမ်းကတချို့ကတော့ပြန်ဝင်ကြတာပေါ့အလုပ်ဆင်းကြတာပေါ့ဒါပေမဲ့ကျွန်တော်တို့တချို့ဟိုပါပြစ်တာတွေဆင်းအဲ့လိုပဲတို့ pressure ပေးရင်ပေးရနေပြီအခု24ရက်နေမှာပြည့်ရ pressure မှာကြာတော်တော်လေးပြန်လာသွားရဲ့ဗျအခက်အခဲမျိုးစုံနဲ့ကြာလေလာတာလည်းမရဆိုဝန်ထမ်းနေရလိုလိုမှဒီဝန်ထမ်းကိုအဒီလားကောင်မိခိုးပြီးစားနေရတာဆိုတော့ကြာတော့ဟိုပင်ရနေတဲ့လိုင်းကန်းလည်းမရှိဆိုတော့ငနေပါသွားတာရှိရဲ့ဗျဒီလောက်များများဆို900ကျော်လောက်တော့ကျွန်တော်စီမှာပြန်ဝင်နေက
ြအကြမ်းမဖက်အာနာဖီဆိုင်ရေးလှုပ်ရှားမှုတွေမှာပါဝင်တာကြောင့်ဖန်ဝရန်ထုတ်ခံထားရတဲ့ဝန်ထမ်းတဦးကတော့လက်ရှိစစ်ကောင်စီကိုအယုံကြည်မရှိသလိုဘလို့နီးနေမှစစ်ကောင်စီလက်အောက်မှာအလုပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ
်။သိကြတယ်ကျွန်တော်တို့ကမနိုင်မချေပဲမနိုင်မချေကျွန်တော်တို့ဘလို့မှဒီကောင်စီအောက်ကတော့တောက်ပြီးတော့လုပ်မလုပ်ဘူး။ဒါပေမဲ့သူတို့အောက်ကတော့ကျွန်တော်တို့ပြန်သွားပြီးလုပ်လို့အစီအစဉ်လုံးဝမရှိဘူး။ကျွန်တော်တို့ဒီလိုလေးဒီအောင်ရရတဲ့နေကကျွန်တော်ယုံကြည်တတ်ဘူး
။အမိမဖော်လို့တဲ့ရှင်းနေတူကတော့ကျေးမုံသတင်းစာမှာဖော်ပြထားတဲ့ဝန်ထမ်းတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့နဲ့တရားစွဲဆိုထားတာတွေကိုပြန်ရုပ်သိမ်းပေးမယ်ဆိုတဲ့အပေါ်သူအမြင်ကိုအခုလိုပြောပါတယ
်ကျွန်တော်မြင်တဲ့အမြင်ကတော့သူကပြောလဲဆိုတော့ဒီနိုင်ငံတော်ဒီမှာချုပ်ရေးကောင်စီကသူကဆွဲထားတဲ့အားနဲ့ချင်းချောက်ပြီးတော့နော်ဟိုကအရင်တော့ကျွန်တော်တို့ကဒီဥပဒေချောင်းရတရားဆွဲဆိုမယ်ဆိုတဲ့အားနဲ့ကျွန်တော်တို့လူတွေကိုဟိုချင်းချောက်ထားရတာပေါ့လေဒီဝန်ထမ်းတွေကိုအခုတော့ပြန်ပြီးတော့ဟိုချော့လိုက်ချောက်လိုက်အခြေအနေပေါ်မူတည်ပြီးတော့သူကနော်ပြန်ပြီးဝင်လာအောင်ကျွန်တော်တို့ဒီအာဆီယံစည်းဝေးတွေပြီးတဲ့အခါမှာလည်းနိုင်ငံရေးအခြေအနေပြန်ဖြစ်လာတယ်ဆိုတာကိုနော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေဟာလည်းပုံစံမျိုးမျိုးနဲ့ဒီကနေ့အထိဆက်ရှိနေသေးတယ်လို့ဆန္ဒပြလှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရတာတွေတရားစွဲဆိုခံရတာတွေနဲ့တိုက်စုံးဒဏ်ရာရတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
CDM လှုပ်ရှားသူတွေအခြေအနေနားဆင်ခဲ့ရတာပါအခုတော့ကချင်ဘက်ကတိုက်ပွဲတွေအခြေအနေကြည့်အောင်ပါကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေတာ9ရက်မြောက်ရှိပြီဖြစ်ပြီးဒီကနေ့မှာစစ်ကောင်စီကလေရင်နဲ့လာပစ်တာအနည်းဆုံး9ကြိမ်လောက်ရှိတယ်လို့မြေပြင်ကနေလည်းတိုက်ခိုက်တာတွေရှိတဲ့အကြောင်း KIA ပြောခွင့်ရသူကပြောပါတယ်ဒီလိုတိုက်ခိုက်နေချိန်မှာဗမော်နဲ့ဟိုပင်စတဲ့မြို့တွေမှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညူဦးကပြောပြပါမယ်ခင်ဗျာ
ဗမော် KIA မိုးပေါက်မြို့နယ်ကမြို့သစ်ကုံလော်စီဟတ်စတဲ့ကြီးရွာတွေရဲ့အရှိဘက်ကတောင်ကျောပေါ်မှာစစ်ကောင်စီတပ်နဲ့ KIA ကချင်လူလိုက်ရေးတပ်ကြားပြီးခဲ့တဲ့စနေနေ့ကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါဒီတိုက်ပွဲတွေဟာဒီကနေ့9ရက်မြောက်နေ့အထိလည်းပြင်းထန်ထန်ဖြစ်နေစေဖြစ်တဲ့ကြောင်း KIA ရဲ့ပြည်ညာရေးတောင်ကံဗမူးညော်ဘူးကပြောပါတယ
်ဒီနေ့နဲ့တိုက်ပွဲဖြစ်ပါဒီနေ့ဆိုလို့ yeah ဟိုနေ့ဒီတိုက်ပွဲတွေဖြစ်ပါတယ်ရှင်းနိုင်မထုတ်ခင်တောင်မှဒီလေဒီနဲ့လာပစ်တာသုံးချင်လေးချင်ရှိပြီအခုကနေတောင်းထီရောလေနာကျင်လောက်ရှိပါပြီအဲသူတို့အပစ်တာပေါ့နော်အဲနေပြည်နယ်တက်တာလည်းရှိတယ်ပြည်နယ်တို့ပြင်းထန်တဲ့နေပါဟုတ်ကဲ့
လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာဟာဒေသခံတွေကစလောင်းကုန်းလို့ခေါ်တဲ့ဆက်သွေးတာဝန်တိုင်းရှိတဲ့တောင်ကုန်းနေရာမှာဖြစ်ပါတယ်ဒီတောင်ကုန်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အဓိကအကြောင်းကိုဗမူးညော်ဘူးကအခုလိုရှင်းပြပါတယ
်သူတို့ကမိုက်ကိုဗစ်ပြီးတာဝါထားတဲ့နေရာအဲ့ဒါကတော့ဒီမြို့သစ်ကုန်းလို့ရဲ့ခြေခံကျတဲ့ပြုခါကုန်းဖြစ်ပါတယ်ကျနမတော်ကာလာဒီကိုထိချုပ်တာရီအမျိုးတိကုံလို့စီဟက်ဒီကိုထိတာရီအလုံးအစီရနဲ့ချုပ်ပြီးမှအကြည့်ရမယ်ဆိုရင်အဲကုံကတော့တော်တော်ရေးချတဲ့အဲတောင်ကုန်းဖြစ်ပါတယ်အဲနေရာမှာကနေရာယူအတိုက်ခိုက်နေလို့အဒီစစ်ကောင်စီဘက်မှလည်းအဲ့ဒီကုံမရရအောင်ပြန်မှအတိုက်လာတာဒါအဲ့ကနေ့ကြအခြေခံပြီးမှအလုံးကုံတောင်ကိုပြန်တိုက်ဖို့ဖြစ်ပါတယ်သူတို့ကတော့ပြူခါရက
မြို့တစ်ကုံလော်စီဟတ်စတဲ့ရွာတွေဟာဗမော်မြကြီးနာကားလမ်းမှာတည်ရှိပြီးတော့လက်ရှိတိုက်ပွဲဖြစ်နေတဲ့ဆလောင်ကုံကတော့အလောဘွန်စကန်နဲ့ချီလျင်၃နိုင်ခီးအကွာလောက်မှာရှိနေတာဖြစ်ပါတယ်ဒီကနေ့ကချင်ပြည်နယ်အတွင်းကတခြားဒေသတွေမှာတိုက်ပွဲတွေဖြစ်တဲ့ဆိုတဲ့သတင်းတက်လာတာမရှိသေးဘူးလို့ဗမူးညော်ဘူးကပြောပါတယ်ဒီလိုတိုက်ပွဲဖြစ်တာမရှိပေမဲ့ဒီကနေ့ဗမော်မြို့မှာအတံမိုင်းတစ်လုံးပောက်ကွဲခဲ့ကြောင်းနဲ့ထိခိုက်သေးကြီးတာတော့မရှိတဲ့အကြောင်းဗမော်မြို့ကန်တူကပြောပါတယ
်ဒီနေ့ကတော့ဒီနေ့ပိုင်းမှာပေါင်းရုံးရှိမှာအတမိုင်းခုတော့တွဲတာပေါ့ရှစ်နိုင်ပဲလောက်ပါခိခိုက်တော့မရှိဘူးဆရာ
ပြီးခဲ့တဲ့ April 26ရက်နေ့ကဗမော်မြို့လင်ကွင်းအနားမှာပေါက်ကွဲမှုတစ်ချိန်ဖြစ်ခဲ့တယ်လို့24ရက်နေ့ကလည်းဗမော်တက္ကသိုလ်နီးမှာတပ်မတော်နဲ့ KIA အကြားပစ်ခတ်မှုဖြစ်တာမို့အရသာ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဤကလေးည17နိုင်လောက်မှာတော့ဟိုပင်းမျိုးနဲ့ကြက်ကွင်းကြီးကြေးရွာကြားတဝက်ချောင်းကဂါလန်နဲ့ရထားလန်းတံတားနှစ်ခုကိုမိုင်းခွဲတက်ခတ်ခံခဲ့ရပါတယ်ဒီမိုက်ခွဲတက်ခိုက်မှုမှာယထာလန်ကထိခိုက်ပျက်စီးများခဲ့ပေမဲ့ကားလန်ကတော့ထိခိုက်မှုသိမ့်မရှိဘဲနဲ့ပုံမှန်သွားလာနေတဲ့အကြောင်းဟိုပင်ဒေသခံတူကပြောပါတယ
်။ဒီကားလန်ကတော့ကျော်ကြီးပျက်စီးခဲ့လို့နော်။ဒီကားလန်ကပျက်စီးခဲ့တာကတော့ကားသွားလာတွေကအကုန်လုံးကြာပုံမှန်ဖြစ်နေတာပဲ။နည်းနည်းလေးပြက်သွားတာမှသူကဟုတ်တယ
်။အခုချိန်မှာတော့ယထာအသွားလာတွေရပ်ဆိုင်းနေတာကြောင့်ဒေသခံတွေပေါ်မှာထူးခြားတဲ့တရားမှုမရှိဘူးလို့လည်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာမတ်လ17ရက်နေ့ကစပြီးတော့တမရွန်နဲ့ KIA ကြားတိုက်ပွဲတွေဆက်ဖြစ်တာပါ။မတ်လ25ရက်နေ့မှာတော့ KIA ကတပ်မတော်ရဲ့အလော်ပုံတက်စကန်ကိုသိမ်းပိုက်ခဲ့ပြီးနောက်မိုးမောင်မြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာပြီးစစ်ရှောင်ပြည်သူ2900ကျော်လောက်ဗမော်မိုးမောင်မြို့တွေနဲ့မန်တောင်ကြီးရွာတွေကိုတင်းရှောင်နေရပါတယ်။လက်ရှိမိုးမောင်မြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကပြီးခဲ့တဲ့အင်္ဂါနေ့ကဖပုံ KIA အတွင်းရှိလုံယုံအင်အားနယ်ပါတဲ့တပ်မတော်စခန်းကို KNU တပ်မဟာ9က NCA အပြည့်အစုံစာချုပ်ကိုချိုးဖောက်ပြီးတော့တိုက်ခိုက်ခဲ့ကြောင်းနဲ့တမရော်အနေနဲ့လိုအပ်တဲ့စစ်ဆေးရေးတွေကိုဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်
။ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းပတ်စင်ကန်တာတွေအလှည့်ကြပါပြီ။အရင်ဆုံးကတော့လူထုနဲ့ကျန်းမာရေးကန်တာပါ။ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွင်းနေတာကြောင့်ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီဖို့ရေးပေါ်ရှေးဦးတူနာပြုစုနည်းတွေကိုလူတိုင်းအကြံပြင်းသိရှိထားဖို့လိုအပ်ပါတယ်။သိထားတဲ့သတင်းအချက်အလက်တွေကိုဘယ်ကရယူနိုင်ပါသလဲ။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ။
မနက်ကမှကျုံနေနေရတဲ့အခြေအနေရဲ့အကြောင်းအိမ်တိုင်းဟာဒီအချိန်မှာအရေးပေါ်ရှေ့ဥတုနာပြည်သူလူတွေကိုအကြမ်းမြင့်သိရှိထားဖို့လိုအပ်လာနေပါတယ်။ကျမရဲ့ဝန်ထမ်းတွေနဲ့ရည်စက်တဲ့သူတွေအဖို့ကျမရဲ့ဝန်ထမ်းတွေစီကနေတဆင့်အရေးပေါ်ရှေ့ဥတုနာပြည်သူလူတွေကိုလက်လန်းမိသမျှလေးလာတင်ယူထားဖို့လိုပြီးကျမရဲ့ဝန်ထမ်းတွေနဲ့မရည်စက်တဲ့သူတွေအနေနဲ့ကတော့စာအုပ် application နဲ့ website တွေကနေတဆင့်အရေးပေါ်ရှေ့ဥတုနာပြည်သူလူတွေကိုလေးလာတင်ယူထားကြရမှာပါ။ အရေးပေါ်လို့နာမည်ပေးထားတဲ့ application တစ်ခုဟာအရေးပေါ်ရှေ့ဥတနာပြည်သူလူတွေကိုမြန်မာဘာသာစကားနဲ့မျှဝေပေးထားတာကြောင့်ဒီချိန်မှာအရေးပေါ် application ကနေတဆင့်လေ့လာမှတ်သားနေကြတာကိုလည်းတွေ့မြင်နေရပါတယ်အရေးပေါ်application မှာပုံမှန်တန်ရာကနေစပြီးတနက်ထိမှန်တန်ရာအထိဒီချိန်မှာလိုအပ်နေတဲ့အရေးပေါ်ရှေ့ဥတနာပြည်သူနီးလန်းတွေကိုအနှစ်ချုပ်ရေးသားထည့်သွင်းထားတာတွေ့ရပါတယ် အရေးပေါ်ရှေ့ဥတနာပြည်သူနီးလန်းတွေကိုလုံးဝမသိရှိသေးတဲ့သူတွေအတွက်အတိုင်းအတာတစ်ခုအထိအထောက်အကူရရှိစေမှာဖြစ်ပါတယ်ဒီချိန်မှာလိုအပ်နေတဲ့ရှေ့ဥတနာပြည်သူနီးရဲ့ပါဝင်တဲ့အရေးပေါ် application ကိုဘလို့ရေကြက်တင်တဲ့စတင်ပြုလုပ်ဖြစ်ခဲ့တာပါတလဲလို့မေးကြည့်တဲ့အခါအရေးပေါ် application မှာတာဝန်ရှိသူတူဦးဖြစ်သူအထွေထွေယောဂဝန်ဆရာဝန်ဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါပါတယ်ရည်ရွယ်ချက်အနေနဲ့ကတော့ပေါ့ကျွန်တော်တို့လူတိုင်းလူတိုင်းကတရားလွယ်ကူတဲ့အရေးပေါ်ရှေ့ဥတနာပြုနီးလန်းနေပေါ့အဲဒါတွေကိုသိရှိနိုင်စေရန်နှင့် မိမိကိုယ်ကိုအလိုလျောက်လုံးဆောင်နိုင်စေဖို့ပါပဲပထမတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့ကျွန်တော်တို့က application နဲ့ page ကနေတဆင့်ပေါ့ကျမကြီးနဲ့ပတ်သက်တဲ့အသိပညာမဟုတ်တူတူကတူတာတွေကိုရရှိနိုင်စေဖို့ပေါ့နော်အဲ့ဒီနှစ်ချက်နဲ့အဓိကရည်ရွယ်တာပေါ့ဗျဟုတ်ကဲ့ဟိုပေါ်ပေါက်လာတဲ့ပေါ်ပေါက်လာပုံကတော့ဟုတ်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြမှုတွေကိုပေါ့နော်စန်တိုက်ဆိုးတွေအကြမ်းဖက်ပြစ်ခတ်နိုင်နေတာခံရတယ်တကယ်စစ်မြေပြင်လိုပ
နေရာနဲ့မှာပေါ့ဈေးကူကြီးအများပြားယူလာတယ်เนาะအဲဒီအချိန်မှာကျွန်တော်တို့ကအားလုံးအတွက်အဆင်ပြေမယ်အသုံးသင့်မယ်ဆိုတဲ့အရာတစ်ခုလုပ်ကြည့်ကြမယ်ဆိုပြီးတော့ကျွန်တော်တို့ဒီ application ကိုစပြီးတော့ဖန်တီးဖြစ်ခဲ့ကြတာပေါ့เนาะဒီအဖွဲ့ထဲမှာကျွန်တော်တို့ကဒီလူငယ်ဆရာဝန်တွေဒီ ID ဘက်ကဝတ်ဒီပလိုမာတွေတခြား engineer တွေလူငယ်12ယောက်လောလောဆယ်ပါဝင်ပြီးတော့ဒီ application ရဲ့အတွက်ကော page အတွက်ကောပါအတူတူပါလုပ်ဆောင်နေတာပေါ့ဟုတ
်အရေးပေါ် application ကို internet ရတဲ့နေရာကိုရောက်တဲ့အချိန်မှာ Play Store ကနေတစ်ဆင့် download ဆွဲပြီးမိမိဖုန်းထဲကိုထည့်သွင်းထားလို့ရတယ်လို့သိရပါတယ် Android phone တွေအတွက်သာမက iOS အတွက်လည်းရယူသုံးဆွဲနိုင်အောင်စီစဉ်ပေးထားပြီးအရေးပေါ် application ရဲ့ Facebook စာမျက်နှာမှာရယူနိုင်တဲ့ direct link တွေရှိတယ်လို့သိရပါတယ်internet ရှိတဲ့အချိန်မှာဖုန်းထဲကိုတစ်ချိန်ထည့်သွင်းပြီးသွားရင်ထပ်မံအသုံးပြုတဲ့အချိန်တွေမှာတော့ internet မရှိတဲ့အသုံးပြုလို့ရတယ်လို့သိရပါတယ်။တက်တလုံးမှာမြန်မာဘာသာစကားတစ်မျိုးတည်းနဲ့အသုံးပြုလို့ရတယ်ဆိုပေမဲ့နောက်ပိုင်းမှာတော့တိုင်းရင်းသားဘာသာစကားတွေနဲ့အသုံးပြုလို့ရအောင်မှပြင်ဆင်လျက်ရှိတယ်လို့ဒေါက်တာဟိန်းထက်ကအခုလိုပြောပါတယ်
။ဟိုဒီ application ကပေါ့နော်လူတွေအတွက်တကောင်းတနေရနေသူပြုနေတယ်အသုံးတည်နေတယ်ဆိုရင်တော့ဒါကျွန်တော်တို့ဖန်တီးတဲ့ကျွန်တော်တို့တစ်ဖွဲ့ကောင်ကပေါ့နော်ဂျင်းနဲ့ PD ကတကယ်တိုင်းမသိဖြစ်ရပါဘူးနော်။ဒီ application ကိုတကယ်ကြီးစုအသုံးပြုတဲ့လူတွေ page ကနေပြီးတော့တချို့ရှိတယ်ဝင်ရောက်ပြီးတော့ဝေပန်ပေးတယ်ချန်ပြုတ်ပေးတယ် data တွေကိုဖြည့်ပေးတယ်ပေါ့နော်အဲ့လိုမျိုးပြောပြီးညီမောင်တမားတွေအားလုံးကိုလည်းတကယ်ကြီးစုတင်ရပါတယ်ပေါ့နော်အခုအဲ့လိုမျိုးကျွန်တော်တို့က application အပြင်ပေါ့နော် page ကနေတယ်ဒီကျမရေဘုဒ္ဓတာတွေဖျားအောင်တချို့ဓာတ်တွေကိုကျွန်တော်တို့ကစဉ်းစားမပြတ်တင်ပေးတယ်ပေါ့နော်အဲ team အနေနဲ့ကတော့ဆက်လက်ပြီးတော့လုံဆောင်သွားကြရည်တော့အများကြီးရှိရပါတော့။ဒါကတော့အမီးအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့တိုင်းနာဘာသာစကားတွေနဲ့ပေါ့နော်။တိုင်းနာဘာသာစကားတွေနဲ့ဥပမာရှမ်းလို့ချင်းလို့ပေါ့နော်။အဲ့ဘက်တွေကလည်းလိုရတဲ့သူတို့ဘက်လည်းလိုရဆိုတော့လေအဲ့ဒီတိုင်းနာဘာသာစကားတွေနဲ့ကျွန်တော်တို့က application ကိုအသုံးပြုနိုင်လို့အခုစပြီးတော့စူးစမ်းလုံဆောင်နေတယ်ဗျ။အဲဒီပေါ်နည်းလေးအပြင်ပေါ့နော်။တခြားတော့ပေါ့နော်။ကျွန်မရေးဆိုင်ရာနည်းလမ်းတွေပေါ့။အဲ့ဒီကိုလည်းဒီ application နဲ့ကနေနောက်ပိုင်းနေမှာထည့်သွင်းတာနိုင်မှုကိုကျွန်တော်တို့ဟိုစူးစမ်းပြီးတော့လုပ်ဆောင်နေတယ်เนาะဟိုတခြားဘာလို့မဆိုပေါ့เนาะကျွန်တော်တို့ကိုလွတ်လပ်စွာဝေဖန်အကြံပြုလို့ရတယ်ဗျဟိုလိုအပ်တာပဲရှိဟိုပူနေတာပဲရှိပေါ့เนาะအဲ့ဒါလေးတွေကိုလွတ်လပ်စွာအကြံပြုပြရပါတယ်ဗျကျွန်တော်တို့ကလည်းအားလုံးအတွက်စူးစမ်းနေရပါတယ်เนาะအဲနောက်ဆုံးအနေနဲ့ကျွန်တော်ကထူထောင်ခြင်းပါပေါ့เนาะဒီနှစ်သက်မှာပေါ့เนาะနိုင်ငံသူနိုင်ငံသားတွေအားလုံးပြည်ပြားတွေဝေးကွာပြီးပေါ့เนาะစစ်မှန်တဲ့ဒီမိုကရေစီအမြဲတမ်းရရှိနိုင်မှာကျွန်တော်တို့ application team တစ်ဖွဲ့လုံးကစူတောင်းပေးပါတ
ယ်။မြန်မာနိုင်ငံမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားပြီးပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့အချိန်မှာထိခိုက်ဒဏ်ရာရတဲ့သူတွေကိုအရေးပေါ်ပြုစုကူတာပေးနိုင်မှုအတွက်အိနိုင်ဟာဒီအချိန်မှာအရေးပေါ်ရှိသူနာပြည်သူတွေကိုအကြမ်းပြင်းသိရှိထားဖို့လိုအပ်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်ဆက်လို့ပေါ့
ဒေါက်တာတန်ဇော်ရဲ့လူလူနဲ့ဂျာမန်ရေးစီစဉ်ပြီးတဲ့နောက်မြန်မာအရေးသုံးသပ်ချက်ကိုနားဆင်အောင်ပါမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကိုရင်တက်ရောက်ခဲ့တဲ့အာဆီယံနိုင်ငံအကြီးအကဲများအစည်းအဝေးကနေဘုံသဘောတူညီချက်အရထုတ်ပြန်လိုက်တဲ့အဓိကမြစ်တဲရက်ခံချက်ကိုစစ်ကောင်စီကလိုက်ခံဖို့ဆိုင်းငံ့လိုက်ပါတယ်။ဒီအချိန်မှာအာဆီယံအပါအဝင်နိုင်ငံတကာကဘာဆက်လုပ်နိုင်ပါသလဲ။မြန်မာပြည်ပခပြည်ငင်းရေးဒီမိုကရေစီအလားအလာတွေဘယ်လိုရှိပါသလဲ။မတ်တင်ကြီးထိုင်းနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားပါရခင်ဗျာ။
ကောင်စီက ဒါအာဆီယံရဲ့ဒီဘုံသဘောတူညီချက်နဲ့ပတ်သက်ပြီးတော့သဘောထားထုတ်ပါတယ်အကဲဒီရင်းတည်ငြိမ်မှုပေါ်မှာမူတည်ပြီးတော့နိုင်ငံအကျိုးစီးပွားကိုအခြေခံပြီးမှပဲအာဆီယံအကြံပြုချက်တွေကိုစဉ်းစားမယ်လို့ထုတ်ပြန်ထားတော့ဒီတွဲဆောင်ဆွေးနွေးရေးဆိုတဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကမျှော်လင့်ချက်ပိုဝေးသွားပြီလားရှင
်အာဆီယံပေါ်မှာအားထားမျှော်လင့်ခဲ့တာဟာအစကတည်းကအဝေးကြီးပါအခုတော့ပိုဝေးသွားတယ်လို့ပြောလို့ရပါတယ်ဘာကြောင့်ဆိုတော့ပြည်တွင်းတည်ငြိမ်မှုအပေါ်မှာမူတည်မယ်ဆိုတော့ပြည်တွင်းတည်ငြိမ်မှုကိုဘယ်လိုဆုံးဖြတ်မလဲသူတို့ကပြည်တွင်းမှာသူတို့ကိုဆန့်ကျင်တဲ့ဒီမိုကရေစီတောင်းဆိုတဲ့အသံလေးလုံးဝမထွက်ပဲသူတို့ထုံးကတုံးကလေးတိုင်းငြိမ်ဝပိတ်ပြသွားအောင်လုပ်ပြီးမှဒါကိုပြည်တွင်းတည်ငြိမ်မှုလို့ခေါ်မလားစစ်ကောင်စီကအဲ့လိုတည်ငြိမ်ပြီးလို့ယူဆပြီးတော့အာဆီယံကုစရေကိုလက်ခံလိုက်တော့အာဆီယံကုစရေကပြည်သူရဲ့သဘောထားအစစ်အမှန်ကိုကြားခွင့်ရမလားမြင်ခွင့်ရမလားအစိမ်းမောကြားခွင့်ညင်ခွင့်ရရင်တော့ဒါတွေကိုပြုပြင်ဖို့သူတို့ပြောနိုင်ပါမလားပြောလို့ထရောက်မလားနောက်တစ်ခါမြန်မာနိုင်ငံထဲကိုလာခဲ့ရင်လည်းသူတို့စစ်ကောင်စီကလူတွေနဲ့ပဲတွေ့ပြီးတော့အဓိကတိုက်ခိုက်ခေါင်းဆောင်တွေထင်းထင်းခံထားရတဲ့လူတွေနဲ့တွေ့ခင်ရမှာသူတို့ဖန်ထားတယ်ဆိုတော့အဲ့ဒါလည်းတစ်ခုဖြစ်ပါတယ်ဆိုတော့တကယ်လို့လာခွင့်ရအောင်တော့စစ်ကောင်စီကသူတို့ကိုထောက်ခံထားတဲ့ပါတီတချို့နဲ့တွေ့ခွင့်ပေးရုံလျှောက်ပဲမျှော်လင့်နိုင်မယ်လို့ထင်ပါတယ်အဲ့တော့အစကတည်းကမျှော်လင့်ချက်ကဝေးပြီးသားမျှော်လင့်ချက်ဟာအခုခါမှာတော့ပူပြီးဝေးသွားတယ်လို့ပြောလို့ရပါတယ်သို့တော်လည်းပဲဒါဟာအထူးဆန်းတော့မဟုတ်တော့ဘူးလို့ပြောချင်ပါတယ်မသိဘူ
းဟုတ်ကဲ့အာဆီယံကိုစလေသွားနိုင်တဲ့မြန်မာနိုင်ငံကိုသွားနိုင်တဲ့အခြေအနေတောင်မှပဲဒါလုံးလုံးဆယ်မှာတိတ်ပြီးတော့အသက်ဆရာမကောင်းမှပါဘူးအဲ့တော့အာဆီယံဘက်ကဘာများရှိစက်လုပ်နိုင်အောင်မလဲရှင
်အာဆီယံဟာတခြားကြီးဘုံစပေါ်တူညီချက်တစ်ခုရပြီးတော့မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးပြောခဲ့ရဆိုတာကို၌ကပဲအာဆီယံအတွက်တော်လေးကြီးကျယ်တဲ့achievement ဆွမ်းဆောင်မှုတစ်ခုလို့ပြောမလို့ဖြစ်ပါတယ်အဲ့ဒီသူတို့ရဲ့ဘုံသဘောတူညီချက်၅ချက်ထဲမှာကိုအဓိကကြားတဲ့နိုင်ငံရေးရောင်းဆောင်တွေဖန်ဆင်းချသူတွေကိုလွှတ်ပေးဖို့ဆိုတာမပါပေမဲ့အဲ့ဒါကျန်တဲ့၄ချက်ရတာကိုပဲအတော်လေးဟုတ်လာပြီလို့အာဆီယံဘက်ကတော့ထင်မှတ်စရာဖြစ်ပါတယ်ဆိုတော့အခုတော့သူတို့ရဲ့လွတ်ထောင်နိုင်တဲ့ကိစ္စဟာဒီဟာတဲ့ပုံပြီးရှေ့မရတော့ဘူးဒါအစွမ်းကုန်ပဲဒါအရစကားနဲ့မီတာကုန်ဖြစ်သွားပြီလို့ပြောရင်ရမယ်ထင်ပါတယ်အာဆီယံနည်းနည်းကတော့သို့တော်လည်းပဲအာဆီယံအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့ကတော့မြန်မာနိုင်ငံအပေါ်မှာပူပြီးရောဖိဖိစီစီဖိအားပေးခြင်းနဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့တချို့လည်းဒါသူတို့အကျိုးစီးပွားနဲ့ဆက်ဆက်ပြီးတော့ပေးခြင်းနဲ့နိုင်ငံတွေလည်းရှိရပါလိမ့်စင်ကာပူတို့ဘာတို့ဆိုတော့အဲ့လိုတနိုင်ငံချင်းရဲ့တွန်းအားတွေကတော့ပူပြီးရောရှိလာလိမ့်မယ်ထင်ပါတယ်အဲ့ဒါကိုလည်းစစ်ကောင်စီဘက်ကဘယ်လောက်လက်ခံမလဲဆိုတာကတော့မေးခွန်းထုတ်เสียဖြစ်နေပါတယ
်ဆရာအာဆီယံရဲ့မြန်မာရေဘုံသဘောတူညီချက်၅ချက်ထွက်လာတော့ဩစတြေးလျနဲ့ဥရောပသမဂ္ဂတို့ကကြိုးစားထားပါလေရှင်။ဆိုတော့စစ်ကောင်စီဘက်ကဒီအာဆီယံအကြံပြုချက်တွေကိုတောင်မှလက်ခံဖို့တိုးဆုပ်တဲ့သဘောကြီးညာချက်မျိုးထွက်လာတော့ဒီအနောက်နိုင်ငံတွေကရောဘာများဆက်လုပ်လို့ရနိုင်ပါအောင်လဲရှင
်။အာဆီယံရဲ့ဘုံသဘောတူညီချက်ကိုအနောက်နိုင်ငံတွေကဩဘာပေးတဲ့လက်ခုပ်ကန်တွေမဆဲခင်မှာပဲစစ်ကောင်စီကအခုလိုတုံ့ပြန်လိုက်တော့အနောက်နိုင်ငံတွေဘက်ကတော့အတော်လေးအောင်ဆက်ဆက်ဖြစ်သွားလိမ့်မယ်လို့ယူဆပါတယ်။ဒါမဲ့လည်းသူတို့ကလည်းအာဆီယံရဲ့အတိုင်းအတာကိုအစကတည်းကကြိုပြီးသိချပြီးဖြစ်ပါတယ်။ဆိုတော့သူတို့ရဲ့ဖိအားပေးမှုကိုတော့သူတို့ဆက်လုပ်လိမ့်မယ်လို့ထင်ပါတယ်။သို့တော်လည်းတခုသိချဖို့ကတော့ဒီအနောက်နိုင်ငံတွေဘယ်နိုင်ငံကမှမြန်မာနိုင်ငံပြည်သူတွေအတွက်မြန်မာနိုင်ငံဒီမိုကရေစီထွန်းအားရေးအတွက်ဒါကိုထိလက်ရောက်ပါဝင်လာမယ်အင်အားသုံးမယ်ဆိုတာတော့မျှော်လင့်လို့မဖြစ်နိုင်တဲ့ကိစ္စပါ။ဒီနိုင်ငံတွေဟာသူတို့နိုင်ငံရဲ့လူမျိုးရေးကိစ္စလွှဲရင်တကယ်ကိုထိလက်ရောက်ပါဝင်တာမတွေ့နိုင်ပါဘူးဥပမာပြန်အမေရိကန်ပြည်ထောင်စုဆိုရင်သူတို့နဲ့မကင်းရမကင်းရောင်ဖြစ်တဲ့လက်တင်အမေရိကဗင်နီဇွဲလာကိစ္စတွေမှာတော့မှသူတို့ပါဇက်နဲ့သာပြောတယ်အဲ့ဒီကိုထိလက်ရောက်ဝင်ပြီးတော့ထုတ်ချတာစီးရင်အသုံးအနှုန်းတွေမရှိပါဘူးထို့နည်းသူတော့ပဲယူကရိန်းကလည်းပဲဖြစ်တယ်အပြင်းထန်ကန့်ကွက်ခဲ့တယ်သူတို့ပါဇက်နဲ့ပြောတာဖိအားပေးတာတန်ခတ်တာကလွယ်လို့ဘာမှမလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအတွက်ဒီလိုလှုပ်လာနိုင်မယ်ဆိုတော့အများကြီးအလံဝေးပါတယ်ဒီဟာကိုမျှော်လင့်လို့မရပါဘူးတကယ်တမ်းဒီမိုကရေစီထွန်းကားအောင်လုပ်ဖို့ဆိုတာကတော့ဒါပြည်သူတွေကလုပ်ရမယ့်ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီဆိုတာဟာပြည်ပကိုတင်ပို့လို့ရတဲ့ပြည်ပကတင်သွင်းလို့ရတဲ့ပုံကမဟုတ်ပါဘူးဆိုတော့ဒါကိုပြည်သူတွေကလည်းနားလည်သဘောပေါက်ထားဖို့လိုမယ်လို့ထင်ပါတယ်အနောက်နိုင်ငံတွေကတော့စိတ်ပြီးချင်တာတဲ့ပုံပြီးမျှော်လင့်လို့မရဘူးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီမြမအရေးအချက်အသေးကနောက်ဆုံးတော့ဒီဘူရာကတရုတ်ကိုပဲစိုက်တော့မဲ့သဘောများစောင့်နေပါသလားရှင်ကဲ့
ဟာသိမှန်ပါတယ်အာဆီယံလောက်ပဲလန်းခင်းချင်းနေရသူတို့စဉ်းစားပြီးမှလက်ခံမယ်ပြည်တွင်းတည်ငြိမ်မှုရမှနိုင်ငံအမျိုးသားအကျိုးစီးပွားကိုအခြေခံပြီးလက်ခံမယ်ပြောတာကမှန်တယ်တရုတ်ကဒီလိုပဲပြီးတော့ပြောမှာပါပဲတရုတ်ကတော့အာဆီယံထက်ပိုပြီးသားကသူကစီးပွားရေးအကျိုးစီးပွား မဟာဗျူဟာအကျိုးစီးပွားတွေမြန်မာနိုင်ငံထဲမှာအများကြီးရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံထဲကိုသူ့ရဲ့အကျိုးစီးပွားတွေမထိခိုက်အောင်တော့ဒီလိုမှဖြစ်ပါတယ်ဆိုအာဆီယံလိုအဲ့လိုအပြောလောင်းနေတဲ့သူညီညီမှာမဟုတ်ပါဘူးသူကတော့ဖြစ်အောင်တကယ်စားသူ့ရဲ့အကျိုးစီးပွားတွေမထိခိုက်အောင်အတွက်မြန်မာနိုင်ငံတည်ငြိမ်မှုရအောင်သူကတော့သူ့နည်းနဲ့သူကြိုးစားလာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင Kane, say ye juicy wapoli, Lena Yambo juicy wa, now being rapping or India the Mudia, Kanye Bemadua, Mahabuas of Kandu Ginari, Din Kuna Dua Levem, Namasik on Sura, Celebido Abbey Niling Man, Lu Yushawa, Napimins and Andu Sukala Limelu, Yunginaja, Jamusi or Madin.
Okay, okay.
ဒီမိုကရေစီဆိုတာကပြည်ပကနေတင်ပို့လို့လည်းမရဘူးဟိုပြည်တွင်းမှာနေပြီးတော့ပြည်ပကနေတင်သွင်းလို့လည်းမရဘူးဆိုပြီးတော့အကဲခုနပြောသွားပါတယ်ဆိုတော့လက်ရှိပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကရောဘယ်လောက်ကြီးကြီးကြောက်လာမလဲရှင်အချိန်များယူရအောင်မလားရှင်အကဲဒီမိုကရေစီဆိုတာကပြည်ပကနေတင်ပို့လို့လည်းမရဘူးဟိုပြည်တွင်းမှာနေပြီးတော့ပြည်ပကမှာယူလို့မရဘူးပြည်ထဲမှာလ ဒီမှာတော့အတော်လေးပြင်းထန်တဲ့ဘက်ဝတ်စတက်ပေါ့ကြာနောက်ပြန်ဆုတ်သွားတာဖြစ်ပါတယ်ဟိုတုန်းကဒါဝမ်စတက်ဖော်ဝတ်တူစတက်ဘက်ဆိုပြီးတော့ခြေဥတလန်တိုးဖို့နောက်နှစ်လမ်းပြန်ဆုတ်ရတယ်ဆိုတာအခုမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကြီးရတာကတော့စစ်တလန်တိုးဖို့ရေးကိုနောက်နှစ်လမ်းသုံးလမ်းဇက်တိုက်ကြီးဆုတ်မြတ်လို့ဖြစ်နေပါတယ်ဆိုတော့ပြည်သူတွေကတော့ဂျုံကြည်မှုကတော့ က်ပြီးတော့ဒီဟာတော့ရှိနေမှာပါတချိန်ချင်းမှာတော့ဖြစ်လာပါလိမ့်မယ်သို့တော်လည်းပဲလောလောဆယ်လက်တွေ့မှာဒီမိုကရေစီလမ်းကြောင်းပေါ်ကိုဥတီတဲ့ခီးကိုပြန်လဲတက်မှတ်အောင်လုပ်ဖို့တော့မှအတော်လေးခက်ရခက်စေလိုရလိမ့်မယ်လို့ထင်ပါတယ်မသိဘူး
ဟုတ်ကဲ့ရှင်အကဲအဲ့ဒီအာဆီယံရဲ့မြမအရေးပုံသဘောတူညီချက်ထဲမှာဆိုလို့ရှိရင်တော်တော်လေးဒါပို့ပေါ်ရော့ရော့ထုတ်ထားတယ်ဆိုပြီးတော့တော်များများကဝီဖန်ကြပါတယ်ရှင်ဒီဖန်ထားတဲ့သူတွေပြန်ဆိုရေးလည်းမပါဘူးနောက်ဘလို့အကောင့်ချက်ဖော်မလဲအချိန်ကာလသတ်မှတ်ချက်ဆိုတာလည်းမပါဘူးဆိုပြီးတော့ဒါသုံးသက်သူတွေအခွင့်အရေးထုတ်ရှာမှုအဖွဲ့တွေဘက်ကအထူးသဖြင့်ဝီဖန်ကြပါတယ်အကဲဆိုတော့စစ်ကောင်စီဘက်ကလည်းအာဆီယံစီဝေးသွားတက်တဲ့ဤဒီလ24ရက်နေ့ကလေးကဒီအာဆီယံဘုံသဘောတူညီချက်ကထွက်ခဲ့တာပါဆိုတော့သူတို့ကသူတို့သဘောထားထုတ်ဖို့ရအတွက်26ရက်နေ့မှာထုတ်တာပေါ့နော်ဟုတ်ကဲ့ဆိုတော့ခဲ့တော့ဘာဖြစ်လို့ဒီလိုအချိန်ယူပြီးတော့မှသဘောထားထုတ်ပြန်ရတာပါလဲရှင်ဒါအရင်စကားနဲ့ပြောရင်တော့သူတို့ဘက်ကလည်းဒီစစ်ဆက်ဆွေးနွေးရေးကိုဈေးကန်ကျင်တယ်ဆိုတဲ့သဘောများဖြစ်နေပါသလားရှင
်အဲ့ဒါလည်းဖြစ်နိုင်ပါတယ်နောက်စဉ်းစားမိရတခုကတော့စစ်ကောင်စီရဲ့နောက်ွယ်မှာကျူးဆွဲလူရှိနေသလားဘုရားမူကြီးမြောင်ဟန်ဟာသူတယောက်ထဲနဲ့ဆုံးဖြတ်ပိုင်ခွင့်ရှိသလားမဆုံးဖြတ်ရဲလို့လားသတ်သဖြင့်အဲ့မှာတကယ်တော့ဒီကိစ္စကိုပြောမယ်ဆိုရင်အာဆီယံခီတိရဲတွေ့ကြတဲ့ကခေါင်းဆောင်တွေနဲ့တွေ့ကြတာပြောခဲ့လို့ရတာပဲခင်ဗျားတို့ပြောတာကိုကျွန်တော်စဉ်းစားပါမယ်ကျွန်တော်တိုင်းပြည်မှာပြည်ရင်းအခြေအနေဘယ်လောက်ညီတက်မှုရှိလဲဆိုတာစဉ်းစားပြီးမှကျွန်တော်လက်ခံနိုင်မယ့်ကိစ္စဖြစ်ပါတယ်ခင်ဗျာသူပြောခဲ့လို့ရတဲ့ကိစ္စပါဒီကိစ္စဟာဒါမှမဟုတ်သူအဲ့ဒီကမပြောခဲ့ဘဲနဲ့ပြန်လာတဲ့အချိန်ယူရဆိုတော့သူဟာတခြားသူနောက်ွယ်မှာရှိရဲ့ပုဂ္ဂိုလ်ရဲ့ဩဇာကိုခံယူရလေသလားသူဒီမဟုတ်ရဲ့ကောင်စီဝင်တွေနဲ့အကုန်လုံးနှိမ့်ဆိုင်ပြီးမှဒီလိုထုတ်ပြန်သလားဆိုတာကတော့စဉ်းစားစရာဖြစ်ပါတယ်မသိနေ
ဟုတ်ကဲ့အကဲအဲ့တော့ဒီ CRPH ပေါ့နော်ဒီတော်စုလွတ်တော်ကိုစားပြုကော်မတီနောက်တစ်ခုကလည်းဒါအမျိုးသားညီညွတ်ရေးအစိုးရ NUG တို့ဘက်ကလေဒီပုံမှာဟိုသူတို့ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတော့ဟိုအတော်လေးဝေဖန်ထားပါတယ်ဒီအာဆီယံသဘောတူညီချက်အပေါ်မှာဒါပေမဲ့ဒေါက်တာရဲ့ဒေါက်တာဆတ်ဆာကတော့အာဆီယံသဘောတူညီချက်မထွက်ခင်လေးမှာပဲဒီအာဆီယံဘက်ကဟာဒီထုတ်ပြန်တဲ့ဟာဒီကိုကြိုးဆိုတယ်ဆိုတော့သဘောမျိုးလည်းထုတ်ထားပါတယ်ဆိုတော့ဒီဘက်ကရောဟိုအခုလိုအခြေအနေမှာဘာဆက်လုပ်လို့ရနိုင်ပါသလဲရှင့်ကဲ
ဟုတ်ကဲ့ NUG ဘက်ကဒေါက်တာခါဆာတို့ဒေါ်စင်မောင်တို့ပြောတာသဘောကျပါတယ် ပါကြောင့်လဲဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်ထဲမှာရှုပ်ချကြရလဲပါတယ်အဲ့ဒါကိုသူတို့ရှုပ်ချတယ်ကျူဆိုတဲ့နဲ့အခက်လဲပါတယ်အဲ့ဒါကိုသူတို့ကျူဆိုတယ်ဒါရှင်းနေရပဲဒါမှန်ပါတယ်သူတို့ပြောတာတွေကနောက်ဆုံးနေ့မှာဒီပြဿနာကိုဖြေရှင်းဖို့ကတော့စဉ်းစားဆွေးနွေးပြီးတော့ဒါဖြေရှင်းရမယ်ဆိုတော့ဒေါက်တာစီမောင်ကိုရင်လည်းပဲအင်တန်မှန်ကန်စွာထောက်ပြထားပါတယ်ဆိုတော့ဒီက သူတို့ကျူးဆိုမှသာဖြစ်ပါတယ်တကယ်တော့လောလောဆယ်မှာကျွန်တော်ပြောခဲ့တဲ့ဒီဒီမိုကရေစီလမ်းကြောင်းမဟုတ်ဘူးပြန်တက်ခွင့်ရဖို့အရေးဟာဒီပင်ရင်စည်းစိုက်ညီနိုင်မှသာလျှင်ရနိုင်မယ့်ကိစ္စလို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဒုညရိုင်းတက်ဆက်နေတဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့အားကစားသတင်းတော်ကိုနားဆင်ပါခင်ဗျာ
။ဂူဘာဗီယိုရဲ့အားကစားခဏမှာတော့အင်္ဂလန်လိဖလာနောက်ဆုံးဖိုင်နယ်နဲ့ယောဘတ်လွားကဘောလုံးသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်ကကာရာဘောဖလားလို့ခေါ်တဲ့လိဖလားနောက်ဆုံးဖိုင်နယ်ကိုတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလာခဲ့ကြပါတယ်။ဒီနေ့မှာတော့မန်ချက်စတာစီးတီးနဲ့တော့နမ်တို့ဘောလူခဲ့ကြတာပါ။ဝမ်ဘလီမှာကစားခဲ့တဲ့ဒီဖိုင်နယ်ပွဲကိုပရိသတ်8000လောက်ကိုလည်းကြီးကွင်ပေးခဲ့တာကြောင့်ဗြိတိန်မှာတော့ဒါဟာကိုဗစ် -19 ကာယောဂါစတင်ဖြစ်ခဲ့တဲ့ကစပြီးတော့ပရိသတ်တွေအများဆုံးကြီးတဲ့ပွဲလို့ပြောရမှာဖြစ်ပါတယ်။ဒီပွဲကိုခွင့်မပြန်ပြီးတော့ကြီးကွင်ရတဲ့အတွက်ပရိသတ်တွေကလည်းစိတ်လုံးရှားနေကြပါတယ်။
Oh,
fantastic. Love it. Absolutely love it. ကျွန်တော်တော့သဘောကျပါတယ်။ကွင်းထဲကိုရောက်ချင်နေပြီ
။
ဘောလုံးသမားတွေလည်းအဲ့ဒီလိုပဲထင်ပါတယ
်။
ပရိသတ်တွေကိုကွင်းထဲမှာပြင်ပြင်ချင်းပါပဲ။ကွင်းထဲမှာတော့ဘယ်လိုနေမလဲမသိဘူး။ဒါပေမဲ့ကျွန်တော်တော့ကွင်းထဲမှာပြင်ကြည့်မှဖြစ်တဲ့အတွက်စိတ်လုံရှားနေပါတယ်
။ဒီပွဲမှာတော့ Man City အသင်းကပွဲချိန်တော်တော်များများမှာ Spurs ကိုဖိအားစားပြီးအချိန်ချင်းဂိုးသွင်းခဲ့ပေမဲ့ Spurs ဂိုးသမား Lawrence နဲ့နောက်တန်းနေကာကွယ်နိုင်ခဲ့သလို Spurs ဘက်ကလိုဆောဆိုကန်သွင်းတော့ကိုလည်းမက်ဆီဒီကိုသမားကာကွယ်ခဲ့လို့တော်တော်နဲ့ဂိုးမရခဲ့ပါဘူးဒီပွဲရဲ့တလုံးတည်းသောအဆုံးဖြတ်အနိုင်ဂိုးကိုတော့ဒုတိယပိုင်းပြီးကနီးပွဲချိန်87မိနစ်အရောက်မှာမက်ဆီဒီနောက်တန်းလူလဖော့ကခေါင်းတိုက်သွင်းခဲ့လို့နောက်ဆုံးမှာမက်ဆီဒီကတကောဂိုးမရှိနဲ့နိုင်ပြီးတော့ကာရာဘောဖလားကိုဘိုးဆွဲသွားခဲ့ပါတယ်အခုလိုနိုင်ရတဲ့ပုံမှာမက်ဆီဒီနီးပြဂေါ်ဒီယိုလာကတော
့ I'm so delighted yeah for the guys and I have a thought for the guys who didn't play
ကျွန်တော်အရင်ရှင်းနှံ့မိပါတယ်ဟုတ်ပါတယ်ကစားလိုက်ရတဲ့သူတွေအတွက်တကယ်ကိုရှင်းနှံ့ပါတယ်မကစားလိုက်ရတဲ့သူတွေအတွက်လည်းတွေးမိပါတယ်သူတို့အနေနဲ့ဒီပွဲကစားခွင့်ရသင့်ပေမဲ့ကံမကောင်းစွာနဲ့ပဲတချို့ကမကစားနိုင်လိုက်ပါဘူးဖာရန်ဒီညိုနဲ့အဂွေရိုတို့ဟာဒီပြိုင်ပွဲမှာတခြားလူတွေထက်စူဖလားပိုရထားပြီးတော့လေးချိန်ဇက်တိုက်ရထားတာပါအထူးသဖြင့်ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့တဲ့အတွက်ထိုက်ထိုက်တန်တန်နိုင်ခဲ့တာဖြစ်ပါတယ်။ဒီညကတော့ကျွန်တော်တို့ပရိသတ်တွေအတွက်ရောကျွန်တော်တို့အတွက်ပါပြောစီရပါ
။မက်ဆီဒီဟာဒီပွဲနိုင်လိုက်တဲ့အတွက်ကာရာဘောဖလားကို၄နှစ်ဆက်တိုက်ဘူးဆွဲပြီးတော့လီဗာပူးအသင်းရဲ့စံချိန်နဲ့ညီသွားခဲ့သလိုလီဗာပူးနဲ့အတူလိဖလားကို၈ချိန်ဘူးဆွဲပြီးအများဆုံးဘူးဆွဲတဲ့စံချိန်ကိုလည်းမှီသွားခဲ့ပါတယ်ခင်ဗျာ။မန်စီးတီးကလိဖလားကိုနိုင်သွားတဲ့အတွက်ဒီဘောလုံးရာသီမှာဖလားတစ်လုံးရသွားတဲ့အချိန်ထဲမှာပဲတစ်ဖက်ကဒီတစ်ဖက်ပရီးမီးယားလိဘောလုံးပွဲတွေမှာတော့အမပေးစရာမှာဒုတိယနေရာကလိုက်နေတဲ့မန်ချက်စတာယူနိုက်တက်ကလီးဒ်ယူနိုက်တက်နဲ့ဂိုးမရှိသေးကြသွားတာကြောင့်ငါးဝဲဝဲကျန်တော့တဲ့အချိန်မှာဇယားထိပ်ကမန်စီးတီးနဲ့ဆယ်မှတ်ပြတ်သွားပါတယ်။ဒါကြောင့်မန်စီးတီးအသင်းဟာပရီးမီးယားလိမှာလည်းချန်ပီယံဖြစ်ဖို့ပိုပြီးတော့နှီးဆက်လာပြီဖြစ်ပါတယ်။ဒီဘက်မှာအာဆနယ်ကအေဗာတန်ကိုတကူးကိုမရှိနဲ့ရှုံးသလိုလီဗာပူးကလည်းနျူကာဆယ်ကိုတကောစီတည်ကြတာကြောင့်အဆင့်6မှာရောက်နေပါတယ်။ချယ်ဆီကတော့ဝက်ဆမ်ကိုတကောကိုမရှိနဲ့နိုင်လို့အဆင့်4နေရာမှာရှိနေပါတယ်။ဒီဘက်မှာတော့ဥရောပစူပါလိဂ်ကြိုင်ပွဲကိုဝင်ဖို့လှုပ်ခဲ့ကြတဲ့အသင်းကြီးတွေကမန်ချက်စတာယူနိုက်တက်၊လီဗာပူးနဲ့အာဆနယ်ပရိသတ်တွေကကျွန်းမှာဆန္ဒတွေပြခဲ့ကြပါတယ်။မယူပရိသတ်ရာပေါင်းများစွာက Old Trafford ကွင်းပြင်မှာစုဝေးပြီးတော့အသင်းပိုင်ရှင်ဂလေးစားမိသားစုကိုအလိုမရှိသောစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒါပြင်စနေနေ့ကလည်းလီဗာပူးပရိသတ်တချို့က NP ကွင်းပြင်ပမှာဆန္ဒပြခဲ့ကြသလိုဒီမတိုင်ခင်တောက်ချာနေ့ကလည်း Arsenal ပရိသတ်တွေထောင်ထဲချပြီးတော့
Emirates ကအပြင်ဘက်မှာအသင်းပိုင်ရှင်ကိုဆန္ဒပြခဲ့ကြပါတယ်
He needs to get out because he's shown he's not a man of integrity. He's not a man of honor.
ဒီဟာတိတ်ခါရှိတဲ့လူမဟုတ်တဲ့အတွက်အသင်းကနေထွက်သွားဖို့လိုပါတယ်။တကယ်ကိုတိတ်ခါမရှိတဲ့လူပါ။သူ့ယင်ထဲမှာအာဆင်နယ်ဆိုတာမရှိပါဘူး။အသင်းရဲ့ပွဲတွေကိုလည်းမလာပါဘူး။ကျွန်တော်ကဆန္ဒပြလေးရှိတဲ့သူတော့မဟုတ်ပါဘူး။ဒါပေမဲ့ဒါကမှားနေပါတယ်။ကရွန်ကီအနေနဲ့သိဖို့လိုတာကတော့ကျွန်တော်ကအသက်20ကျော်မဟုတ်တော့ပါဘူးအတွေ့အကြုံရှိပြီးအရာရာကိုချင့်ချိန်စဉ်းစားနိုင်တဲ့သူတစ်ယောက်ပါသူတို့လုံနေရရင်လည်းပတ်သက်ပြီးကျွန်တော်လိုလူကြီးပိုင်းတစ်ယောက်ကတော့ဒေါသဖြစ်တယ်ဆိုရင်စဉ်းစားကြည့်အောင်လေဒီမှာရှိတဲ့ကျန်တဲ့လူတွေဘယ်လောက်ထိဒေါသထွက်နေကြမလဲဆိုတာဒါကတကယ်အမှားကြီးပ
ါအခုလိုအာဆင်နယ်ပရိသတ်တွေဆန္ဒပြနေတဲ့အချိန်ထဲမှာပဲအင်တာနက်အွန်လိုင်းကနေတချင်းတွေထုတ်လွှင့်ရောင်းချနေတဲ့ဒီ Sweden Cheerside Spotify Company အကြီးကဲ Daniel Ek ကလည်းအာဆင်နယ်အသင်းကိုဝယ်ဖို့အတွက်စိတ်ဝင်စားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်အချိန်ထဲမှာပဲဒီ season ကိုအာဆင်နယ်ကစားသမားဟောင်းကြီးတွေဖြစ်တဲ့ Dennis Bergkamp, Vieira နဲ့ Henry တို့ကလည်းပူးပေါင်းလိုက်ပါတယ်အာဆင်နယ်အသင်းပိုင်ရှင် Conky ကတော့သူ့အနေနဲ့အသင်းကိုရောင်းချဖို့ဆန္ဒမရှိဘူးလို့သူ့ရဲ့သားဖြစ်သူ George ကအာဆင်နယ်ပရိသတ်တွေကိုကြောကြားထားပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ Manchester United အသင်းက Ivory Coast နောက်တန်းလူ Eric Bailly ကို2024အထိစာချုပ်သက်တမ်းတိုးလိုက်ပါတယ်။ Bailly ဟာဒဏ်ရာရီနဲ့ရုန်းကန်နေရပေမဲ့သူ့အနေနဲ့ Man U မှာကစားရတာပျော်ပြီးတော့အခုလိုစာချုပ်သက်တမ်းတိုးနိုင်လိုက်တဲ့အတွက်ဝမ်းသာတယ်ဆိုပြီးတော့လည်းပြောပါတယ်။ဒီနေ့မှာပဲ AC Milan အသင်းမှာကစားနေတဲ့ Sweden တိုက်စစ်မှုZlatan Ibrahimovic ကိုဆွီဒင်နိုင်ငံကလောင်းကစားကုမ္ပဏီမှစီးပွားရေးအရအကျိုးစီးပွားရေးပါဝင်ပတ်သက်မှုရှိတယ်ဆိုတာတွေကြောင့် UEFA ဥရောပဘောလုံးအဖွဲ့ချုပ်ကစုံစမ်းစစ်ဆေးမှုလုပ်နေပါတယ်။ဥရောပဘောလုံးအဖွဲ့ချုပ်ရဲ့စီးမျဉ်းစည်းကမ်းတွေအရကစားသမားတဦးအနေနဲ့လောင်းကစားကိစ္စတွေမှာပါဝင်ပတ်သက်မှုမရှိရဘူးလို့ပြဋ္ဌာန်းထားတယ်ဆိုတာကိုသိကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ကိုရန်နိုင်ရဲ့အပတ်စဉ်အားကစားသတင်းလောက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်ခင်ဗျာမြန်မာနိုင်ငံကြက်တက်ထေရှင်ရဲ့ပြည်သူ့ဘောဆောင်တဲ့ဆွေးနွေးပွဲတွေမစခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ထိန်းသိမ်းခံနိုင်ငံရေးကျင်းသားတွေအားလုံးကိုထွင်းချက်မရှိပြန်လွှတ်ပေးရမယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြည်တော်စုဝန်ကြီးချုပ်မန်ဝင်းခန်တန်းကဧပြီလ29ရက်နေ့စွဲနဲ့လက်မှတ်ရေးတထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာပြည်တွင်းရေးအတွက်အဓိကကဏ္ဍမှာပါဝင်ပတ်သက်သူတွေအချင်းချင်းအပြည့်သဘောဆောင်တဲ့ဆွေးနွေးညီနိုင်မှုတွေဖြစ်စေလိုတဲ့အာဆီယံရဲ့ဆန္ဒကိုအတိအမှတ်ပြုပါရဲဆိုပြီးဆွေးနွေးဖို့အတွက်အဓိကကြိုတင်လိုအပ်ချက်ကဘာဆိုတာအာဆီယံကိုတိုက်ရိုက်တုံ့ပြန်ပြောဆိုလိုက်တဲ့သဘောပါပဲ NUG ရဲ့ဒီသဘောထားနဲ့ပတ်သက်ပြီးအာဆီယံဘက်ကပြန်ပြီးတော့တုံ့ပြန်ပြောဆိုတာတခုခုထွက်မလာသေးပါဘူးမြန်မာနိုင်ငံမှာဆန္ဒပြဖို့တွေပေါ်ဂျပန်နေနေတာကိုတုံ့ပြန်တဲ့အနေနဲ့စေုပ်ချုပ်ရေးကောင်စီပိုင်ရေနံတဲ့သဘောတောင်းတွေတူဖို့ရေးဆွမ်းအင်ကုမ္ပဏီတွေရဲ့ဝင်ငွေကိုပိတ်ဆို့တာအပါအဝင်အရေးယူမှုတွေထပ်ပြီးထားမဖို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ရက်စလုံးကအထက်လွှတ်တော်အမတ်တစုကအမေရိကန်ဆွေရကိုတိုက်တွန်းလိုက်ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကတန်းဖက်တိုက်ခတ်ဖြိုခွဲလို့တည်ဆုံသူအရေးအတွက်နဲ့ပတ်သက်ပြီးနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်တဲ့955ရောက်ဆိုတာဟာမှန်ကန်မှုမရှိဘဲဖောင်းပွားနေတယ်လို့စစ်ကောင်စီရဲ့သတင်းဌာနကပြောပါတယ်။တကယ်တမ်းတည်ဆုံသူအယောက်240ဖြစ်ပြီးအဲ့ဒီတူဦးချင်းရဲ့မှုကင်းပြက်တွေကိုအသေးစိတ်မှတ်တမ်းယူထားတယ်လို့လည်းစစ်ကောင်စီကပြောပါတယ်။ ABB ပြောခွင့်ရသူကတော့သူတို့စီးရင်ဟာမိသားစုဝင်တွေရဲ့အတီးပြူးချက်ရက်ွက်ကြီးရွာရဲ့အတီးပြူးချက်တွေနဲ့ကောက်ယူထားတာဖြစ်တယ်လို့တေဆုံးလူတဦးချင်းရဲ့ဖြစ်ရမှတ်တမ်းတွေကိုလည်းပြုစုထားတယ်လို့ဆိုပါတယ်။ဒါ့အပြင်ဗီဒီယိုနဲ့ဓာတ်ပုံသက်တွေအထောက်ထားလိုက်ပါရှိထားတယ်လို့ ABB ပြောခွင့်ရကတုံ့ပြန်ပြောဆိုပါတယ်။စစ်ကောင်စီတပ်တွေကအင်အားသုံးဖြိုခွင်းတဲ့ကြားကပဲမြန်မာနိုင်ငံတော်ဝန်ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့မြို့အလိုက်ပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။မန္တလေးမှာကျောင်းသားစုပေါင်းသပိတ်ကိုစစ်ကောင်စီတပ်တွေကအင်အားသုံးဖြိုခွဲဖမ်းဆီးတာကြောင့်ကျောင်းသားတချို့ဖမ်းခံရပါတယ်။ဒေသပေါင်းစုံမှာရတပြက်တပိတ်လူမဲတပိတ်ပျောက် जा တပိတ်အာယုံဦးတပိတ်ညာတပိတ်စီးနီတပိတ်တွေလောက်ကြပါတယ်။ဒါအပြင်စစ်ကောင်စီကိုညွန်ကြားသမျှမလိုက်နာဘူးဆိုတဲ့ဘူးတပိတ်ဆိုတာကိုလည်းပဲဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။ဗိုလ်ဒုညအတွက်တရင်ချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညတန်လွင်အစီအစဉ်တွေထုတ်လို့ရမှုကမဆုမမတပ်ပိုင်းအင်ဂျင်နီယာကချော့စတန်ဘော့ဖြစ်ပါတယ်။ဗီဒီမာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190 kHz 1953တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of